ခင်တို့တဏှာကြီးကိုလုံးချင်းယူပြီးတော့ဆက်တော်ဘုရားဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုအာရုံကြည်ညိုကြစလုံးသွင်းမှတ်သားကြရအောင်ဒီနေ့သာသနာတော်2558ခုခေါ်တဲ့တတိယ1386ခုသတ်တော်လာခြင်းနေ့2014ခု7/6ရက်ဒီနေ့ညကအခါကာလမှာရေဘုတ္တဒေတာကြီးသဗ္ဗမျိုးနေတယ်ဒေဂုမျိုးနေဘဟုဝိနတ်တက္ကတုဖောင်ကြီးကိုတဝဲသူတော်ကြီးဒီတော်ရင်းနေတော်မှာရှင်ရင်ပြပါကြတယ်ဓမ္မကျင့်ကြောင်းဓမ္မသာသာဓမ္မပူဇာတရားဝဲသခင်မှာဘဟုဝိနတ်တက္ကတုဖောင်ကြီးအဘောက်ခါကျုပ်သရာကြီးဦးမြင့်ကြီးစံဓမ္မကြီးဒေါနီနေမောမိသားစုကိုအမှုပြုပြီးဒေါနီနီစိန်မိသားစုကိုအမှုထမ်းပြီးတော့ဘဟုဝနန္တကတုမိသားစုများဒေနန္တို့ဒေနန္တများအားလုံးစုပေါင်းပြီးတော့ဆင်းရဲခြင်းပါကြရင်သမထာနာဓမ္မပူဇာတရားဝဲတယ်ဖြစ်ပါရင်ဒီလိုဒီနေ့ညတရားနာယောဂီတန်ကြတဲ့ရှင်သာပေါင်းသရဝါတို့ကိုအရင်တော့သေသောဘုရားဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါလေဧတဂေါန္တရဝါလိုလည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတို့ကိုနာယုကြီးမျိုးကိုယ်ဉာဏ်ကြသည်ဒီလိုဒီကနေ့ညဧတဂေါန္တရဝါတို့ကိုဥညုပ္ပန်တရားဟောမှလည်းဆိုလို့ရှိရင်ဘုသူပါဠိတော်တိက္ကနိပ္ပမပါရှိတဲ့အာရခိတသုတ်တန်ရေဘုသူပါဠိတော်တိက္ကနိပ္ပမလာရှိတဲ့အာရခသုတ်တန်ရေဤသုတ်တန်ဘုပ္ပိုလ်အခြေခံပြီးတော့တခုသောတရားကိုစောင့်ရှောက်ပါလို့တရားဟောခြင်းလေးပြီးပြီးတော့ဟောပါမယ်။တခုသောတရားကိုစောင့်ရှောက်ပါတဲ့။ဒီနေရာမှာပြည့်စုံပေါင်းတော်တို့စောင့်ရှောက်တယ်ဆိုတဲ့ဒီကလေးလေးနဲ့ပတ်သက်ပြီးတော့မျိုးမျိုးပြောဆိုသုံးလုံးနေကြတာတွေရှိတယ်ပေါ့။ဒီလေးကိုယ်ကိုယ်တော့စောင့်ရှောက်ရမှာပဲ၊ကုမိသားစုကိုယ်တော့ကိုယ်စောင့်ရှောက်ရမှာပဲ။ဆက်ကြည့်တဲ့ပြောကြတာမရှိဘူးလား
။ဟုတ်ပါရဲ့ဗျာ
။ကိုမျိုးကိုရောကိုယ်ဒီသာကိုနိုင်ငံကိုတော့ဆောင်းချောရမှာပဲကာကွယ်ရမှာပဲအတိုင်းတစ်ချက်ဒီဆောင်းချောတယ်ဆိုတဲ့စကလုံးလေးရဲ့အတိတ်တွေဟာအလုံးတရာမှခြေပြမှာနဲ့နည်းနည်းနည်းနည်းလို့ဆိုနိုင်ပါတယ်ဒီတော့ဦးဇင်းတို့ရသော်ဘုရားရှင်ကိုလိုမြတ်ကြီးရဲ့အလိုတော်ရဆောင်းချောတဲ့ဆောင်းချောထိုက်တဲ့အရာတွေထဲမှာအကြီးအကြီးဆုံးဆောင်းချောတဲ့အရာတရားကပါလဲဆိုရင်နိမ့်နိမ့်ရဲ့စိတ်ပါပဲသိတိသာသောတဲ့သာသောထိုက်တဲ့အရာတွေမှာတော့အရေးအကြီးဆုံးနဲ့အဓိကကြဆုံးတရားဖြစ်တယ်လို့ဒါလေးကိုပဲရည်ရွယ်ပြီးတော့ဦးဇင်းတို့တခုသောတရားကိုစွန့်တော့ပါလို့တရားကောင်းရှင်လေးပြီးပြီးတော့ပြောမှာပါဒီစိတ်ဆိုတဲ့တခုသောတရားကိုမသောက်တော့ဘူးဆိုရင်ကိုယ့်ရဲ့ကာယကဝိညာဉ်ကမနောကအပြုအမူတွေအကျိုးဆိုတွေအတွေ့အကြံတွေဟာဖြစ်တင်နိုင်တဲ့ကယံတရာထုတ်ကျင်နိုင်လို့ကြိုးကျင်နိုင်ကြိုးတွေးနိုင်တွေးပြီးတော့မျိုးမျိုးသောဆင်းရဲဒုက္ခတွေရောက်နိုင်တယ်ပေါ့ဒါကြောင့်စိတ်ကိုယ်တာစောင့်ရှောက်မယ်ဆိုရင်ကံတာတွေအလုံးကိုစောင့်ရှောက်ပြေတာဖြစ်တယ်လို့မြတ်စွာဘုရားဟောတာလေဒီတေသနာတော်တွေကိုအရှင်းခံပြီးတော့ဒီကနေ့ညတခုသောတရားကိုစောင့်ရှောက်ပါလို့တရားကောင်းရင်ပြီးပြီးတော့ရှင်တို့ဟောပါမယ်နော်ဒီတရားဒေသနာတော်ကိုမဟောကြတဲ့ခင်မနာကြတဲ့ခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့တရားရှင်ကိုရောမြတ်ရဲ့အင်္ဂတန်ဤတန်ဒီလင်တော်မူတဲ့မဟာကရုဏာကိုဤစဉ်အားတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သခင်ကျူတညာဤဟူသောပညာကိုသို့မဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ဤုံတော်မူတဲ့တရားရှင်ကိုရောမြတ်ကိုယုတိမြတ်တို့ရှိခိုးပူတော်ကြအောင်လို့အလုံးနဲ့အုပ်ချုပ်မှုပြီးတော့အယုံပြရအောင်ကရုဏာပိတလဟရယံပညာပိသောတဝိရတမောဟဓမ္မံသာနရံနရလောကကရုဏနိသုဘတံဂတိဝိမုဒ္ဒံကရုဏာပိတလဟရယံမဟာကရုဏာရောဖြင့်ဤမြတ်သောစေနလုံးလေးရှိတော်မူပါဘိထတောပညာပိသောတဝိရတမောဟဓမ္မံ ရဟသမေတိဟူသောအယဝနေဆေဝိဇ္ဇာတိဟူသောမိုင်မောင်ကိုဖေခွာတော်မူ၏ထံသို့သာနရမရလောကကရောဒုနမြမသတ္တဝါအနန္တတို့ဤကျောက်ကြီးတန်းတို့လေကရုပြုရာတသူရီသောဆရာသခင်လည်းဖြစ်တော်မူပါပေထသောခတိဝိမုတ်တံဒီဝမနုတံဒီရယာနေဧသတရိသံလာယရှိငါတံတော်ကတိရောမာတိသူတဖြင့်ကျင့်လွတ်တော်မူပြီထသောသူကတံသတ္တဝါတို့အားအကျိုးများကြောင့်ဟောမှန်သောစကားကိုဝါရမြတ်ဆိုတော်မူပါပေထသောဘုရားတစ္ဆာလေးရဲ့ဆရာမြတ်ကိုလက်ပေါ်တင်တော်ပြမြားကြီးတို့ယသာခင်တွင်တည်မြေမေတ္တဆရာရှင်ကိုယ်တော်မြတ်ရှိဟုဘေယံပြာပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ကိုသုတ်ပြည့်ပြမမှန်မှုယုံနာနဲ့ဆရာဖြစ်ကြပါသောဘုရားတည်တော်တို့သည်ဘုန်းဤဝနာမှာကာယဝေဒီမနောခြေသုံးလီသွားသာပနာမဖြင့်သောဘောယောချူရသောမောဟာရှိခိုးဥညပါဤမြတ်စွာဘုရားသခုတော်တရားကိုစောင့်ရှောက်ပါကတဲ့ဒီရောနိုင်ကြည့်လို့ရရအောင်ပြန်ဒီလိုဒီနေရာဒေသနာတော်ဘုရားကနေစတဲ့ဒီလိုပြောခြင်းတော်ဆိုလို့ရှိရတယ်။သုဒ္ဓပါဠိတော်သိက္ခာနိပါတ်မှာရသောဘုရားကိုရမြကြီးဟောကြားတော်မူခဲ့တဲ့အာရခိတသုဒ္ဓံဆိုတာရှိတယ်။အဲ့ဒီအာရခိတသုဒ္ဓံကိုမြတ်စွာဘုရားကကျောင်းတော်ကိုရောက်ရှိလာတဲ့အနာဂတ်တတိယကိုဟောကြားတော်မူခဲ့တာပါ။တေတေကဟပတိအာရခိတေကာယကမ္မံပိအာရခိတံဟောတိဝေယိကမ္မံပိအာရခိတံဟောတိမနောကမ္မံပိအာရခိတံဟောတိသရာကြီးတဲ့စိတ်ကိုယ်ကမစောင့်ရှောက်ဘူးဆိုလို့ရှိရယ်ကာယကံကိုလည်းစောင့်ရှောက်ထားတယ်လို့မဆိုနိုင်ဘူးဝေယိကံကိုလည်းစောင့်ရှောက်ထားတယ်လို့မဆိုနိုင်ဘူးမနောကံကိုလည်းစောင့်ရှောက်ထားတယ်လို့မဆိုနိုင်ပါဘူးသိကိုယ်တိုင်ဖြစ်နေတဲ့ဌာနေကာကွယ်မှုစောင့်ရှောက်မှုဂရုစိုက်မှုမရှိဘူးဆိုလို့ရှိရကာယကံဝေဒီကံမနောကံကံသုံးပါးကိုစောင့်ရှောက်ထားတယ်လို့မဆိုနိုင်ဘူးလေအဲဒါလို့ကံသုံးပါးကိုစောင့်ရှောက်မှုမပြုဘူးဆိုလို့ရှိရအဲဒီကာယကံဝေဒီကံမနောကံကံသုံးပါးဟာအဝတ္တံဟောတိတဲ့ညာကဒေါသမောဟကြီးဟူသောကိလေသာကြီးလို့ဖြင့်ဆူဆွဲသွားမယ်လေသိကိုမစောင့်ရှောက်ရင်ကာယကံဝစီကံမနောကံကိုစောင့်ရှောက်ထားတယ်လို့မဆိုနိုင်ဘူး။ကာယကံဝစီကံမနောကံကိုစောင့်ရှောက်မထားဘူးဆိုရင်အဲ့ဒီကာယကံဝစီကံမနောကံဟာဇာကဆိုတဲ့အလိုဆန္ဒတွေ၊ဒေါသဆိုတဲ့မတည်နှံ့မှုတွေ၊မောဟဆိုတဲ့မိုင်မဲကိုယ်တွေမှုတွေဒီကိလေသာတွေဥတော်ရေလို့ဖြင့်ဒီကံသုံးပါးဟာစွတ်စွတ်သွားမယ်။အဲ့ဒါကိုစွတ်စွတ်သွားပြီဆိုရင်ဒီကံသုံးပါးကဖြစ်လာနိုင်တယ်ဆိုတော့ပုံဆွေးသွားနိုင်တယ်ကာယကမ္မံပိပုတိကံဟောတိဝေယိကမ္မံပိပုတိကံဟောတိမနောကမ္မံပိပုတိကံဟောတိကာယကံဝေယိကံမနောကံကံသုံးပါးဟာကိလေသာရေလို့ဖြင့်သွတ်သွတ်ဖန်များလာပြီဆိုလို့ရှိရင်ဘာဖြစ်သွားနိုင်လို့ပုံဆွေးသွားနိုင်တယ်ပုံဆွေးတယ်ဆိုတာဘာပြောတာလဲဆိုတော့မကောင်းမှုဒုစရိုက်အကုသိုလ်တရားတွေကိုလုံးဖြစ်သွားတာပြောဖြစ်သွားတာတွေးဖြစ်သွားတာကိုဒါပုံဆွေးတယ်လို့ခေါ်တယ်ဒါကြောင့်ပါဆိုသုဝတ္တကိုတမေသုဝတ္တိကိုတရားယူမယ်။ကာမဂုဏ်ဣစ္ဆာဖောဖို့ပြန်ပြန်မှမှရင်းရင်ကျင့်သုံးတယ်ဆိုရင်ကံကာယကပုတ်ဆွေးမှုလို့ယေသွန်ပြန်ဟောတယ်။အင်းညာတဲ့ဇာတ်တွေကိုပြောမယ်၊ခုံဇာတ်တွေကိုပြောမယ်၊ကျန်းကျန်းတဲ့ဇာတ်ကိုပြောမယ်။ဘာအနှစ်သာရမှမရှိတဲ့သဘသိင်သဘချင်းများလို့တံပိုးမဲ့တဲ့ဇာတ်တွေကိုပြောဆိုမယ်ဆိုလို့ရှိတယ်။အဲ့ဒါဝေဒီကပုတ်ဆွေးမှုလို့ဆိုရတယ်။အဘိဓမ္မာကြီးတွေကိုမတရားလိုချင်တဲ့စိတ်တွေဖြစ်နေမယ်။သူဘာကိုချင်းရည်စီလိုတဲ့စိတ်တွေမွေးနေမယ်။မှားရတဲ့အကျိုးစားတွေရှိနေမယ်ဆိုရင်ဒါမနောကံပုတ်ဆွေးမှုလို့ဆိုရတယ်။အဲဒါကိုကာယကံဝစီကံမနောကံကံသုံးပါးမှာအတင့်တော်တာတွေရုပ်ညံတာတွေကိုတွေးပြီးကြောပြီးလုံးပြီးလို့ဒီကံသုံးပါးပုတ်ဆွေးပြီဆိုလို့ရှိရ။နာဘတ္တကံမရဏဟောတိရဲ့အဲ့ဒီပုဂ္ဂိုလ်ရဲ့တည်ခြင်းဟာကောင်းတော့တည်ခြင်းမဖြစ်နိုင်ဘူးလေ။ နာဗတိကကာလကိရိယာအဲ့ဒီပုဂ္ဂိုလ်ရဲ့ကွယ်လွန်ခြင်းဟာကောင်းသောကွယ်လွန်ခြင်းမဖြစ်နိုင်ဘူးလေဒီတော့ဒိဋ္ဌဘောဓရောင်တို့တစ်ခေါက်ပြန်ပြီးတော့နာယူခြင်းပဲဒါကြီးစိတ်ကိုယ်ကမစောင့်ရှောက်ဘူးဆိုရင်ကာယကံဝိကံမနောကံကိုစောင့်ရှောက်ထားတယ်လို့မဆိုနိုင်ဘူးကာယကံဝိကံမနောကံကိုမစောင့်ရှောက်ဘူးဆိုရင်အဲ့ဒီကံသုံးပါးဟာရာဂဒေါသမောဟတွေဥတော်ကိလေသာကြီးလို့ဖြစ်ဆုံးဆုံးတယ်အဲ့လိုသူသုတ်ပြီဆိုရင်ဒီကာယကံဒီကံမနောကံဟာဒုစရိုက်မှုဆိုတဲ့မကောင်းမှုတွေကိုပြုသောအခြင်းပုတ်ဆွေးသွားမယ်။အဲ့လိုကံသုံးပါးပုတ်ဆွေးပြီးမစင်ကြယ်ဘူးမတိုက်ခင်ဘူးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့တည်ခြင်းဒီကောင်းသောတည်ခြင်းမဖြစ်နိုင်ဘူး။ကွယ်လွန်ခြင်းဒီလည်းကောင်းသောကွယ်လွန်ခြင်းမဖြစ်နိုင်ဘူး။ဥပမာအားဖြင့်ရှင်းရှင်းလင်းလင်းဖြစ်သွားအောင်မြတ်စွာဘုရားကဆက်ပြီးတော့ဥမာပေးပြီးတော့ဟောပြတယ်။ကရဏီတဲ့အထွတ်တတ်တာလည်းအိမ်ကလေးဒီနေရာမှာအထွတ်ဆိုတာခေါင်းလို့ပြောတာဖြစ်ပါလေ။အဲ့ဒီအထွတ်တတ်တဲ့အိမ်တလုံးကိုအဲ့ဒီအထွတ်ကိုခေါင်းခေါင်းမိုးမထားဘူးဆိုလို့ရှိရင်အဲ့ဒီအထွတ်ကိုလည်းပဲစောင့်ရှောက်ထားတယ်လို့မဆိုနိုင်ဘူး။အချင်းချင်းတွေကိုလည်းစောင့်ရှောက်ထားတယ်လို့မဆိုနိုင်ဘူး။အကာတွေအချင်းတွေကိုလည်းစောင့်ရှောက်ထားတယ်လို့မဆိုနိုင်ဘူး။အိမ်တလုံးကိုခေါင်းခေါင်းမိုးမထားဘူးဆိုရင်အချင်းချင်းတွေအချင်းတွေအကာတွေကိုလည်းစောင့်ရှောက်ထားတယ်လို့မဆိုနိုင်ဘူး။အဲ့လိုသုံးဆောင်မှသာလို့ဆိုရင်အဲ့ဒီအချင်းချင်းတွေအချင်းတွေအကာတွေဟာမိုးရီတို့ချင်းဆက်ဆွဲဆုံမယ်ပေါ့အဲ့လိုမိုးရီတွေစုပါများလာပြီဆိုရင်ဒီအချင်းချင်းတွေအချင်းတွေအကာတွေဟာပတ်သက်သွားလို့ဆွေးသွားမယ်ဒီလိုနဲ့အိမ်ကြီးကဘုံဘုံလေးပြီးတော့ပြည့်စုံသွားမယ်ပေါ့ဒီလိုပြိတ္တပေါင်းတော်လို့အိမ်တလုံးရဲ့အဓိကအကြံဆုံးအစိတ်အပိုင်းဟာဘာလဲလို့မေးရင်အမောပဲအဲ့ဒီအမိုးကိုကောင်းကောင်းမိုးမထားဘူးဆိုရင်ဒီအိမ်ကြီးတစ်ခုလုံးကိုပြစ်စလက်ခတ်လုပ်ပြရန်ရောက်တယ်။ကောင်းကောင်းသောက်ဆောင်တာတွေတော့မလိုနိုင်ဘူး။မိုးရီလိုပြီးတော့အဲ့ဒါဆွေးပြီးတော့တစ်ခဏချင်းပဲကြိုးလေးပြည့်စည်သွားနိုင်တယ်။အဲ့ဒီအိမ်နဲ့ဒီခန္ဓာကိုယ်ကိုဥပမာပေးတာ။ဒါကြောင့်အချို့ဒေသနာတွေမှာခန္ဓာကိုအိမ်ဆိုတဲ့စကားလုံးလေးနဲ့တွဲပြီးတော့သုံးလုံးတာတွေရှိလို့လား။ပြီးသွားတဲ့ခန္ဓာအိမ်ဟုတ်လား။ဒီတော့ဘုရားတို့အနေကဇာတိသံသရာဆိုတဲ့ရသောဘုရားရဲ့ကုဒံပါဠိတော်ကိုကြားမှုပြီးသားအဲ့ဒီတည်းမှာဒီခန္ဓာကိုယ်ကိုအိမ်တလုံးနဲ့ဥပမာသင်ပြီးတော့ဒီခန္ဓာအိမ်ကိုတိဆောက်တဲ့ကနာသတ္တမယောက်ျားကိုမဖေရတိတော်မူမြင်တော်မူတယ်ဆိုတဲ့အဓိပ္ပာယ်မျိုးပြောထားတာသင်တို့ကြားလို့ပါအဲ့တော့ဗဂတိအိမ်မှာအရေးကြီးဆုံးအင်္ဂါအစိတ်ပိုင်းဟာအမိုးဖြစ်တယ်ဒီခန္ဓာအိမ်မှာအရေးအကြီးဆုံးအစိတ်ပိုင်းဟာဘာလဲဆိုရင်စိတ်ပဲဟုတ်လားအိမ်ရဲ့အမိုးကိုကောင်းကောင်းမိုးမထားရင်အိမ်တစ်ခုလုံးကိုစောင့်ရှောက်ရမရောက်တဲ့အတွက်ကြောင့်ပြိုလဲဖြစ်ပြီးသွားမယ်အဲ့လိုပဲခန္ဓာအိမ်ရဲ့အဓိကကြတဲ့အစိတ်ပိုင်းဖြစ်တဲ့ဒီစိတ်ကိုမစောင့်ရှောက်ဘူးဆိုရင်သောသောကပြောတဲ့အတိုင်းကာယကံဝိကံမနောကံကံသုံးပါးဟာရာဂဒေါသမောဟကိလေသာကြီးလို့ဖြင့်ဆွတ်ဆွတ်မယ်အဲ့လိုကိလေသာကြီးကြီးဆွတ်ဆွတ်ပြီဆိုလို့ရှိရင်ဒုစရိုက်မှုတွေနဲ့ပုတ်ဆွေးမယ်ကြရဲမှုပြုရင်ဆိုတာအကြောင်းပဲပြုတာမဟုတ်ဘူး။ရာဂဒေါသမောဟခြင်းထံလို့ပြန်ထန်ရတာ။လိုချင်လို့မကောင်းမှုကိုလုံးရတာ။မကျေနပ်လို့မကောင်းမှုဆိုတာကိုလုံးရတာ။မိုက်နေလို့မကောင်းမှုဆိုတာလုံးဖြစ်တာ။ဒါပေတဲ့ပေါင်းတော်တို့အလုံးလက်ခံထားကြပြီးသားပါ။ဒါကြောင့်မိမိရဲ့စိတ်ကိုမစောင့်ရှောက်ရင်ကံလုံးမှာဗျံပဒါဖြစ်ပြီးတော့အမျိုးမျိုးသောဆင်းရဲဒုက္ခတွေရနိုင်တယ်။ဒါကြောင့်မြတ်စွာဘုရားကစိတ်တည်သာပတိကရရှိတည်စိတ်ကိုယ်သာစောင့်ရှောက်မယ်ဆိုရင်နဲ့ကျန်တဲ့ကာယကံဝိတိကမနောကံကံသုံးပါးကိုစောင့်ရှောက်ပြီးတာဖြစ်တယ်။ကံသုံးပါးစောင့်ရှောက်ထားတယ်ဆိုရင်ကိလေသာကြီးတွေစုစုတည်းကမရှိဘူး။ကိလေသာကြီးတွေမစုစုဘူးဆိုရင်ဒီကံသုံးပါးဟာဒုစရိုက်မှုဖြင့်ပုတ်ဆွေးရအကြောင်းလည်းမရှိဘူး။ဒါပေမဲ့သူ့ရဲ့တည်ဆုံးခြင်းဟာကောင်းသောတည်ဆုံးခြင်းဖြစ်နိုင်တယ်။သူ့ရဲ့ကွယ်လွန်ခြင်းဟာကောင်းသောကွယ်လွန်ခြင်းဖြစ်နိုင်တယ်။အင်းတလုံးကောင်းကောင်းပို့ထားမယ်ဆိုရင်အချင်းချင်းတွေအချင်းတွေအကားတွေအကုန်လုံးကိုစောင့်ရှောက်ပြီးတာဖြစ်တယ်။မိုးရီဆိုရအကြောင်းမရှိဘူး။ဒါကြောင့်ဘာမှဆွေးသွားတဲ့အကြောင်းလည်းမရှိဘူး။အဲ့လိုမြတ်စွာဘုရားကအနာတပိတ္တိကြီးကိုစိတ်ဟာဘလောက်လူ့ဘဝမှာအရေးကြီးတဲ့အင်္ဂါအစိတ်ပိုင်းဖြစ်တယ်ဆိုတာကိုပေါ်လင်းထင်ရှားအောင်အင်းကလေးနဲ့ဥပမာပေးပြီးတော့ဟောတာ။ဒါကြောင့်ဒီလိုပေါ့ဘုရားကတော့စိတ်ကိုစောင့်ရှောက်နိုင်ရင်စောင့်ရှောက်နိုင်တယ်လို့ကံတုံးမှာတန့်ရှင်းစင်ကြယ်မှုရှိပြီးတော့အမျိုးမျိုးသောခြားနာဒုက္ခကိုရမယ်။စိတ်ကိုမစောင့်ရှောက်နိုင်ရင်မစောင့်ရှောက်နိုင်တယ်လို့ကံတုံးမှာပုတ်ဆွေးမစင်မကြယ်ဖြစ်ပြီးတော့အမျိုးမျိုးသောဆင်းရဲဒုက္ခတွေကြုံရလိမ့်မယ်။ဒါကြောင့်ပြည့်တဲ့ဘောင်တော်ကိုယ့်ရဲ့စိတ်ကိုကာကွယ်ဖို့စောင့်ရှောက်ဖို့ပြုဖို့မလိုဘူးလား။လိုပါရဲ့ဗျာ။ ိတ်ကိုကာကွယ်မှုစောင့်ရှောက်မှုပြုရင်အမျိုးမျိုးသောချမ်းသာဒုက္ခကိုရနိုင်လေဆိုတာနဲ့ပတ်သက်ပြီးတော့ဒီလိုဓမ္မဂရပါဠိတော်စိတ်တဝဲမှာမြတ်စွာဘုရားဟောထားတဲ့ခါထာလေးတခုရှိတယ်။သူရုဒ္ဒတံသူနိပုဏ္ဏယထာကာမနိဗ္ဗာန်သိတံစိတ်တံရခေသမေရာဝိစိတ်တံဂုတ်တံဒုက္ခဝဟံအဲ့ဒီကာထာမှာမြတ်စွာဘုရားကစိတ်ရဲ့သဘောတရားဘာကို၃မျိုးလောက်ပြောပြီးတော့ဒီစိတ်ကိုကာကွယ်စောင့်ရှောက်တဲ့နည်းဆိုတဲ့အဓိပ္ပာယ်ကိုမြတ်စွာဘုရားဟောတာ။သူရုဒ္ဒတံအလုံးစရာမှမြင်နိုင်ခဲ့တဲ့သဘောရှိတယ်သူနိဗ္ဗာန်အလောတရားမှလည်းပဲနုညံ့သိမ့်မွေ့တဲ့သဘောရှိတယ်။ယထာကာမနိဗ္ဗာန်တိနံကြားခြင်းတဲ့နေရာကိုသိတော်တာတွေမသိတော်တာတွေဘာမှသိသိစဉ်းစားနေတာမရှိဘဲနဲ့ကြားခြင်းတိုင်းကြားတဲ့သဘောရှိတယ်။စိတ်ဓာတ်စိတ်ကိုမေရာဝီတောင်းကျိုးမြင်ပြီးသင်္ညာရှိပြီးရခိုင်ခါစောင့်ရှောက်ရ၏တဲ့။ဂုဏ်တံစောင့်ရှောက်တဲ့ဖြင့်လုံလုံသောစိတ်ဓာတ်စိတ်သည်ဒုက္ခအမျိုးမျိုးသောချမ်းသာဒုက္ခကိုအာဝဟတိပေးလိမ့်မယ်တဲ့။မျိုးမျိုးသောချမ်းသာဆိုတာလည်းမနိဗ္ဗာန်ချမ်းသာလည်းပါရဲ့ပေါ့ဒီလိုနေသဘောတူအောင်လို့စိတ်ရဲ့သဘောတူပါပါကိုဒီဒေသနာလေးမှာသုံးချက်မြတ်စွာဘုရားပြောထားတယ်သူတုတ္တသအလုံးတရားမှမြင်နိုင်ရဲ့စိတ်ဆိုတာပဂရိမျက်စိနဲ့ကြည့်လို့ရတဲ့အမျိုးနဲ့မဟုတ်ဘူးစိတ်ဆိုတာစိတ်နဲ့ပဲပြန်ပြီးတော့သိရတဲ့မြင်ရတဲ့သဘောရှိတာပေါ့တောယုံတယုံတတိကောင်တယုံသမာဓိနဲ့ဒီစိတ်ကိုသိနိုင်နေတယ်မို့မလွယ်ဘူးပေါ့ဒါကြောင့်သူတို့တက်တာစိတ်ဆိုတာမြင်နိုင်နေတယ်။သူနိပုဏ္ဏအလုံးမလည်းပဲနုံညံ့ပိတ်မွေးတဲ့သဘောရှိတယ်။ယထာကမနိဗ္ဗာန်တနာလေကြားခြင်းတဲ့နေရာကိုကြားတတ်တဲ့သဘောရှိတယ်။ဒါကလည်းတင့်တော်ရဲ့မတင့်တော်ဘူးဖြစ်တဲ့နဲ့မဖြစ်တဲ့ဘူး။တွေးတဲ့နဲ့မတွေးတဲ့ဘူးဘာမှရှင်းပြနေတာမရှိသေးနဲ့။ကိုတွေးနေတာကိုလည်းဘယ်သူမှသိနိုင်တာမဟုတ်လေတော့။ဟုတ်လား၊လက်တွေပါတွေကတော့သိနိုင်တာပေါ့။တခိုးရှိတဲ့ပုဂ္ဂိုလ်တွေပါတွေကတော့သိနိုင်တာပေါ့။သို့တော့တရားတော်တို့ဥည်လို့ရဲ့စိတ်ကကြားခြင်းတဲ့နေရာကိုသိသိကြောင်းသိသိဗျာန်တရားကြားတတ်တယ်ဆိုတာကတော့မထင်ကြဘူးလားထင်ကြတယ်အဲ့ဒီလိုစိတ်ကိုတဲ့မေတ္တာဝီတောင်းကျိုးမြင်သိပညာရှိစီရက်ခေတံစောင့်ကြရည်အမျော်မြင်ရှိတဲ့အကြောင်းကျိုးအကောင်းအဆုကိုခွဲခြားဝေဖန်ပြီးတော့နားလည်နိုင်တဲ့ဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ဆိုတာဒီစိတ်ကိုစောင့်ရှောက်တဲ့စိတ်ကိုမစောင့်ရှောက်ရင်နောက်ဆက်တွဲဆင်းရဲဒုက္ခတွေအများကြီးကိုရင်ဆိုင်ရနိုင်တယ်လို့သိထားတဲ့မြင်ထားတဲ့ပုဂ္ဂိုလ်ကဒီကိုမလုံးသိတော့စောင့်ရှောက်တဲ့အဲလိုသိကိုစောင့်ရှောက်လို့ဒီသိကလုံခြုံနေဆိုရင်မျိုးမျိုးသောချမ်းသာကိုပေးတယ်ဒီနေမှာစောင့်ရှောက်တယ်ဆိုတာလေးကအန္တရာယ်တွေဝင်မလာအောင်ဒေးတွေမတက်အောင်ရန်သူတွေဝင်ပြီးတော့မလိတ်ဆက်အောင်ကာကွယ်မှုပြုထားတယ်အစောင့်ရှောက်ပေးထားတယ်ဆိုတဲ့အသေးလေးကိုအသေးရောက်ပေါ်လာအဲရောက်တယ်ကျန်တာတွေကိုတခါတော့ဥရှင်တို့အမျိုးမျိုးကာကွယ်စောင့်ရှောက်ထားတာကြီးရှိတယ်နော်တော့ကြောက်ကြပါစို့ကိုအိမ်ဆိုလို့ရှိရင်တို့ကိုယ်တိုင်ကြီးတွေအကြီးကြီးတွေအတူတူကြီးတွေခတ်ပြီးတော့ကာဝယ်မှုပြုထားတယ်စာဆောင်မှုပြုထားတယ်အဲ့လိုပါပဲအကြီးကြီးချက်ဆက်ပြီးတော့စဉ်းစားကြည့်ပါကာဝယ်မှုစာဆောင်မှုဆိုတာပြုထားကြရတာပဲပေါ့လားတော့ကြောက်ကြပါစို့ကိုခန္ဓာကိုယ်ကြီးဆိုရင်လည်းဒါဒီကနေ့ခေတ်ယောဂမှုအမျိုးမျိုးတွေကိုသိမြင်နားလည်လာကြတော့အဲ့ဒီယောဂပုံတွေမဝင်ရအောင်ဆုံးပြီးတော့ကာဝယ်ကြီးအမျိုးမျိုးထိုးပြီးတော့ကာဝယ်ရာကြီးစောင့်ရှောက်တာကြီးကိုမရှိဘူးလားရှိတယ်ကိုဝိသားလေးတွေဝတ်ထားတယ်ဆိုတာလည်းပဲအကျဲအကျောင်းလုံယုံမြတဲ့ပုဂ္ဂိုလ်တကယ်တမ်းကတော့ဇာတိဥဒ္ဒထံကိုကာကွယ်နိုင်အောင်ဒါစောင့်ရှောက်မှုတစ်ခုပေးထားတယ်ဆိုတဲ့အိဗေကိုပြောလို့မရဘူးလားညတယ်တတိစောင့်ရှောက်မှုဆိုတာတွေးကြည့်မယ်ဆိုလို့ရှိရင်ဒီကရမတို့ပြည်တို့ကိုတန်မိုးထားတဲ့အရာမစောင့်ရှောက်ရင်ဒုက္ခရောက်နိုင်တဲ့အရာတွေအပေါ်မှာစောင့်ရှောက်မှုမလုပ်ထားရတော့ပြုထားကြရတယ်အဲ့လိုပဲဒီစိတ်ဟာလည်းပဲတန်တရာမဖြစ်အောင်ဘေးမတက်အောင်စောင့်ရှောက်ဖို့မလိုဘူးလားတို့လေဒီစိတ်ရဲ့အန္တရာယ်ကဘာတွေလဲဒီစိတ်ရဲ့ရန်သူဟာဘာတွေလဲဆိုတာလည်းသိပြီးတော့နားလည်ဖို့လိုပဲပေါ့အဲ့တော့ဦးဇင်းတို့ဒီနေရာမှာစိတ်ကိုကာကွယ်စောင့်ရှောက်တဲ့နည်းဆိုတာလေးနဲ့ပတ်သက်ပြီးတော့ဒီကသာလေးမြတ်စွာဘုရားအကြောင်းမဲ့ဟောတာမဟုတ်ဘူးဒီကသာလေးမြတ်စွာဘုရားတကယ်ကတတိတာတယောက်ရှိတယ်အဲ့တော့သူ့အိမ်မှာလည်းပဲအများသာဆုံးမှကြွားလေရန်တော်တစ်ပါးရှိတယ်အဲ့ဒီရဟန်းတော်ကိုဒီတတိသာလသရတရားနဲ့ကြည်လုံတာဆိုတော့အများသာဆုံးလုံးတယ်။တတိတော်သူကဘာလျှောက်တယ်ဆိုတော့ရှင်ဗျာတဲ့ဒီလိုအဆုံးမကောင်းလေးဟူသောသာသနာတော်မြတ်ကြီးနဲ့တွေ့ရကျင်းဝတဲ့အခိုက်အတန့်မှာဘုရားကြီးတော်ချမ်းသာစေချမ်းသာမကုန်ရဖို့အကျိုးရှိဖို့အတွက်ဘာလို့ကျက်သုံးတယ်မှာတည်းဘာလို့လုပ်တယ်မှာတည်းအဲ့လိုမေးတဲ့အခါကျတော့ရဟန်းတော်ကဒါကကြီးတဲ့သာသနာတော်မြတ်ကြီးနဲ့တွေ့တဲ့အခါမှာသင်္ချာဘွေသူဆောင်တာတဲ့ဥစ္စာဖြစ်ခြင်းတွေကိုမြေမျိုးဝင်တို့ရင်းဆိုတဲ့မစ္စရိယအနည်းကြီးကိုကြည့်တော့ပြီးတော့သိကံတဲ့နဲ့ဆိုရမ်းတဲ့နဲ့အလုံးနဲ့ဆွဲဝေပြီးတော့တုံဆွဲတဲ့နဲ့ အတိလရှိတဲ့လူတွေစိတ်ကောင်းနှလုံးကောင်းရှိတဲ့လူတွေနဲ့ခွဲဝေပြီးတော့သုံးဆွဲတတ်တယ်။ဌာနကောင်းမှုပြုတတ်တယ်လို့ဟောလာပါပဲ။အဲ့လိုအမင်းရှိတဲ့အခါအဲ့ဒီတရေသားကနားထောင်နေဌာနကောင်းမှုကိုသုံးပြုတယ်။နောက်တော့သူကဌာနပြုနေရတာနဲ့အားမရဘူး။အဲ့ဒါနဲ့ထပ်ပြီးတော့ရှင်းပြတယ်အရှင်ဘုရားတဲ့။နောက်ထပ်အစင့်တက်ပြီးတော့ရှင်းလို့ပြန်ရှင်းပါသေးသလား။အားရှိတာမို့တခါကြီး။တဲ့တက်ပို့ပြီးတော့အကျိုးရှိနေတယ်ဆိုလို့ရှိရင်ငါးပါးသောတီလံကိုပုဒ္ဒစ္စခရုသိမ့်တဲ့လို့ဖြူစင်အောင်တန့်စင်အောင်တင်ကြိုးစားပြီးတော့တောင်းတရားပဲဘယ်လိုအကြောင်းကြောင့်မှသူတော်ဘာရဲ့အသက်ကိုမတတ်မိအောင်သင်အားထုတ်နေတယ်သူတော်ပစ္စည်းကိုဘယ်လိုအကြောင်းကြောင့်မှမတရားမယူမိအောင်တင်ကြိုးစားနေတယ်ကာမကိစ္စပေါက်ပြံမှားယူမှုဖြစ်အောင်တင်ကြိုးစားနေတယ်ဒိညာနဲ့သာမပြောဆိုမိအောင်ဝိညာဉ်ခြေဝါအရက်တွေသာမတုံးဆွဲမိအောင်တင်ကြိုးစားအားထုတ်နေတယ်လို့သာဝတိလာကိုပြောပြတယ်။အဲ့ဒါနဲ့အဲ့ဒီပရိသတ်ကဆက်ပြီးတော့ကြိုးစားတာပဲ။ကြိုးစားတော့ဖြူစင်တာပဲ။ဖြူစင်တော့သူဆက်ပြီးတော့အစင်းတက်ပြီးတော့ကြိုးစားအထုတ်ခြင်းလေးပေါက်လာတယ်။အဲ့ဒါနဲ့တောက်ပြန်တယ်ရှင်ဘုရားတဲ့။တတိတော့ချမ်းသာတဲ့ချမ်းသာမှုရဖို့အတွက်ဆန့်ရှင်းအောင်ဆင်ပြေအောင်ဘယ်လိုလုပ်ရမလဲ။အဲ့လိုမေးတဲ့အခါကျတော့ဉာဏ်တော်ကအတူချုပ်ပြီးတော့ပြောတော့တာ။ဒါကဒီတဲ့အဲ့လိုဆန့်ရှင်းဖြူစင်ခြင်းနဲ့ချမ်းသာခြင်းနဲ့ဆိုရင်တော့တို့လိုယဟန်ကဖြူလိုက်ဖို့ပဲရှိတယ်။ဟုတ်အဲ့လိုအမိရှိတဲ့အခါကျတော့အဲ့ဒီတိသနာကယဟန်ပြူတာပဲဗျ။သူ့မှာယုံကြည်မှုသရတရားကထပ်တန်နေတာဆိုတော့နောက်ပိုင်းတိုင်တည်းပတ်သက်တည်းကိုဆွတ်လုပ်ပြီးတော့ယဟန်ပြူတယ်။အဲ့တော့သူယဟန်ဖြစ်ပြီဆိုတော့သူ့ရဲ့ဥပိ္ပေဆရာကဝိနည်းရတရားဝိနည်းကိုဆောင်တဲ့ဝိနည်းတို့ပုဂ္ဂိုလ်ကြီးဖြစ်တယ်။သူ့ရဲ့နေတ္တိဆရာကအဘိဓမ္မာကိုဆောင်တဲ့အဘိဓမ္မာတန်ကျွမ်းတဲ့အဘိဓမ္မာဆောင်တဲ့ပဋိညာကြီးတစ်ပါးဖြစ်တယ်တဲ့။အဲ့တော့သူယဟန်ဖြစ်ပြီဆိုတဲ့ကဥပိ္ပေဆရာကလည်းဝိနည်းကိုချမ်းကျင်တော့ဝိနည်းနဲ့ပတ်သက်ပြီးတော့အသေးစိတ်သူ့ကိုသင်ကြားတယ်ဆုံးမတယ်ဒီမှုဒီမှုကိုမပြုတဲ့မှုပြုရင်တော့ဒီလိုဒီလိုအဖြစ်တင်တယ်ဒီလိုအဘတ်တင်တယ်ဆန္ဒီတစ်ခင်အသေးစိတ်ပြောတာပေါ့အဘိဓမ္မာတက်ကျွမ်းတဲ့သူ့ရဲ့ဟိတ္တိဆရာကလည်းသူ့တက်ကျွမ်းတဲ့အဘိဓမ္မာနဲ့ပတ်သက်ပြီးတော့သူ့ကိုဆုံးမတယ်စိတ်ဆိုတာငုံညာတင်မွေးတယ်စိတ်နဲ့တကြိမ်တည်းဖြစ်ပြီးတော့စိတ်ကိုချေတဲ့နေတဲ့စိတ်တိတ်တရားတွေဆိုတာဘယ်လိုတွေရှိတယ်ဒါကြောင့်တင်ဟာယောဂီတော်ပရိသေကာလတက်တဲ့ဖျောက်ပတ်စွာမတွေးတဲ့ဖို့ဆိုရင်တော့အဘုဒ္ဓဖြစ်စီရာအကြောင်းလေးအများကြီးရှိရဲ့အဲဒီတစ်ဖြင့်ဘိဓမာဆိုင်ရာတွေကိုပြောပြတာအဲလိုဝိနည်းဆိုင်ရာတွေကိုလည်းဝိနည်းဆရာကသင်ကြားဘိဓမာဆိုင်ရာတွေကိုလည်းဘိဓမာဆရာကသင်ကြားတော့သူ့မှာဘလို့ဖြစ်လာတော့ဆိုတော့ဩသာသနာတော်မှာတကယ်ဖြူရှင်အောင်ကျင့်သုံးဖို့ဆိုတာကသင်တော့မလွယ်ပါလားဟောအခက်အခဲဖြစ်လာတယ်နော်အဲ့ဒါနဲ့သူကသင်္ဘောကဖြစ်စဉ်ခြင်းတဲ့ပုဂ္ဂိုလ်ဆိုတော့သူ့မှာစိတ်ထဲမှာဘာလေးပဲဖြစ်ဖြစ်ဩဒါလုံးမလုံးတင်ရလားမလုံးတင်ဘူးလားအဲ့ဒါလိုဖြစ်စဉ်တန်ခြင်းပို့ဆိုရင်သူ့မှာအခက်အခဲအနေနဲ့သူ့စိတ်ထဲမှာထင်လာတယ်ဩမြတ်စွာဘုရားသာသနာတော်မှာနေရတာဖြစ်စဉ်အောင်ကြိုးစားဖို့ကခက်လိုက်တာငါ့ရဲ့လက်ကိုတော့ငါဘယ်လိုဆက်တန်းရမှာမသိဘူးဟောသူ့စိတ်ထဲမှာကြက်နေတာဟုတ်လားအဲ့ဒါနဲ့တနည်းတစ်ခါစိတ်တည်ရင်းဒီတော့ဟိုလူကကျမကြီးပါညာပါဖောက်လာတဲ့သဘောရှိတယ်။အဲ့ဒါနဲ့ဒီဆရာကျန်တွေကမေးကြတော့အချင်းတို့တဲ့ငါတာဝနာပေါ်မှာမပြောတော့ဘူး။တော့ငါတို့ဆက်ပြီးတော့အဲ့အိမ်ကပြန်ပြီးတော့ဒီလိမ်ချတာခံစားပြီးတော့ကုသိုလ်ကောင်းမှုဆုံးနဲ့ပြုတ်ပြီးတော့နေတာကောင်းထင်ပါရဲ့။ဟောအဲ့လိုမျိုးဖြစ်လာတာ။အဲ့လိုမျိုးပြောတဲ့အခါကျတော့အဲ့ဒီတရင်သားကိုမြတ်စွာဘုရားကြားတော့အဲ့ဒီရားတော်ကိုရှေ့တော်ပေါက်ဖုံးပြီးတော့ကျတာတင်သူထွက်ခြင်းတို့ကြားရဟုတ်သလားဆက်လာပါဗျာဆိုတော့ဘာကြောင့်တင်သူထွက်ခြင်းရတာတို့အဲ့ဒီမှာတော့ကလည်းပဲပုံမှန်နေနေပြောပြရဲဝိနည်းဆရာကလည်းပဲဝိနည်းနဲ့ပတ်သက်ပြီးတော့အသေးစိတ်ပြောတယ်ဓိမာဆရာကလည်းဓိမာနဲ့ပတ်သက်ပြီးတော့အသေးစိတ်ပြောတယ်ဆိုတော့ဒီသာနာတော်မှာရှင်းရှင်းအောင်တတိတော်စူးစမ်းဖို့အလွန်မှခက်ခဲတယ်ဗျာလက်တော်ဘလို့ဆန့်ရမှာမသိဘူးတဲ့အဲ့တော့သူရဲ့အခက်အခဲတွေကိုပြောပြတော့မြတ်စွာဘုရားကမဟာကရုဏာကြီးမားစွာဖြင့်စေတာတဲ့တဲ့တစ်ခုလေးသောအရာကိုသာစောင့်ရှောက်ရမယ်ဆိုလို့ရှိရင်သင်နေနိုင်မလားတဲ့ဒီအဲ့လိုအများကြီးစောင့်ရှောက်သိသိကြမလို့တစ်ခုလေးကိုပဲစောင့်ရှောက်ရမယ်ဆိုရင်သင်နေနိုင်မလားတဲ့တစ်ခုလေးဆိုတော့သူ့ရဲ့ဒီထဲမှာတော်တော်ကျော်သွားမယ်ပေါ့အားလည်းတက်သွားမယ်ပေါ့အဲ့တော့မြတ်စွာဘုရားတဲ့တစ်ခုလေးကိုသာစောင့်ရှောက်သိသိရမယ်ဆိုရင်တော့တတိတော်နေနိုင်ပါလေဗျာအဲ့ဒီတစ်ခုလေးကပါတော့ဆိုတော့စိတ်ပါပဲဟုတ်ရဲ့လားအဲ့ဒီမှာမြတ်စွာဘုရားကဒီစိတ်ဆိုတဲ့သဘောတရားမြင်နိုင်ရဲ့နုညံ့တဲ့သဘောရှိတယ်ကြားတဲ့နေရာကိုကြားတဲ့သဘောရှိတယ်မ ဉာဏ်ပညာအမြော်မြင်တဲ့ပြည်သူနဲ့ပုဂ္ဂိုလ်ဟာဒီစိတ်ကိုကာကွယ်မှုစောင့်ရှောက်မှုပြုရမယ်။အဲ့ဒါဆိုရင်အမျိုးမျိုးသောချမ်းသာဒုက္ခကိုရလိမ့်မယ်ဆိုပြီးတော့သောတော်ကံခန္ဓာလေးကိုပေါ်လာပါ။အဲ့ဒီမှာပဲသူသူ့ရဲ့စိတ်ကိုကြိုးစားပြီးတော့စောင့်ရှောက်ထိန်းသိမ်းနေတဲ့နောက်တော့သူတရားတို့တရားမြတ်ကိုရပြီးတော့အရိယာသုတော်ခြင်းဖြစ်ပါလေ။လူမထွက်ဖြစ်တော့ဘို့ပေါ့။ဒါကြောင့်ပြည့်တဲ့ပေါင်းတော်တော်တို့စိတ်ကိုယ်သာစောင့်ရှောက်မယ်ဆိုရင်ကံတာတွေအလုံးကိုစောင့်ရှောက်ပြီးသားဖြစ်တယ်။အတိတ်တရားအညာတစ်ခုပေါ့နော်ဒီစိတ်ကိုယ်သာမိမိတို့ကဂရုစိုက်ပြီးတော့ကာကွယ်စောင့်ရှောက်နိုင်တယ်ဆိုလို့ရှိရင်သို့တော်ကအနာဂတ်တိကျကိုဟောတာလေသုတ္တန်တွေကအတိုင်းကာယကံဝိကံမနောကံကံလုံးပါကိုစောင့်ရှောက်ပြီးသားဖြစ်တဲ့အတွက်ကြောင့်ကာယကံဝိကံမနောကံအထူးဆိုင်မှုတွေနဲ့မပုတ်ဆွေးတော့ဘဲနဲ့ဟုတ်လားကိုယ့်ရဲ့ဘဝကချမ်းသာအမျိုးမျိုးကိုရရှိတဲ့အနေအထားကိုမရောက်နိုင်ဘူးလားရောက်နိုင်လိမ့်မယ်ဒါကြောင့်ဥစ္စေတို့ပြည့်တဲ့ဘဝတော်စိတ်ကိုကာကွယ်စောင့်ရှောက်မှုပြုရမယ်တခုဒီတော့တရားကိုစောင့်ရှောက်ရမယ်ဆိုတာစိတ်ကိုစောင့်ရှောက်ရမယ်လို့ပြောတာတော့ဦးဇင်းတို့ဆက်ပြီးတော့ပြောနေတာကဘာလဲဆိုတော့ဒီစိတ်ကိုကာကွယ်စောင့်ရှောက်ရတဲ့နေရာမှာဘာလဲစောင့်ရှောက်ရမှာလဲဘာတွေမဖြစ်အောင်ဘာတွေဝင်မလာအောင်ကာကွယ်ရမှာလဲစောင့်ရှောက်ရမှာလဲဒါဒီကိုအသေးသေးကြည့်ဖို့မတော်ဘူးလားလုံးလိုက်အဲ့ဒီအချက်တွေကိုမြတ်စွာဘုရားကအသေးစိတ်သင်ကြားဆုံးမထားတဲ့သုတ္တန်တစ်ပုဒ်ရှိတယ်အဲ့ဒါကဦးဇင်းတို့အာရခသုဒ္ဓံဆိုပြီးတော့ဘုဒ္ဓဘာသာရောသုက္ကဋ္ဌိပြမလာတယ်ခုအဲ့ဒါကိုဦးဇင်းတို့ဆက်ပြီးတော့ပြောမယ်ပေါ့စိတ်ကိုစောင့်ရှောက်ရမယ်ဆိုတဲ့နေရာမှာဘာနဲ့စောင့်ရှောက်ရမှာလဲဘာဒီလက်ဖြစ်အောင်စောင့်ရှောက်ရမှာလဲဆိုတာကြီးအသေးသေးပေါ့ဟုတ်လားအဲ့ဒီသုဒ္ဓံလေးဆက်ပြီးတော့နားကြည့်မယ်နော်သတုတုဘိက္ခဝေသာလေတုအတ္တရူပေနအပ္ပမန္တောတတိစေတသောအာရခောကရဏီယောဘိက္ခဝေယဟံသောမြတ်ဥစ္စေသားတို့သတုတု၄မျိုးကုန်သောဌာနေတို့အရာဌာနတို့၌အပ္ပမတောအပ္ပမတအမိယတို့တတိတတိဒီဟုသောစေတသောစိတ်ဤအာရခောသောသောကုန်ကရဏီယောပြုသင့်ကုန်၏ယံတို့မိမိရဲ့အကျိုးစီးပွားကိုတကယ်အလိုရှိတဲ့ပုဂ္ဂိုလ်ဟာ၄မျိုးသောအရာဌာနတို့မှမိမိရဲ့စိတ်ကိုတတိဖြင့်ကံဝင်သောသောရမယ်ဟုတ်ဒီတော့မှာအစီအစဉ်ပါသွားပြီနော်စိတ်ကိုဗာနဲ့စောင့်ရှောက်ရမှာလေဆိုရင်တတိနဲ့စောင့်ရှောက်ရမယ်စောင့်ရှောက်ရမယ့်အရာဌာနက၄မျိုးတဲ့အဲ့ဒီတည်းမှာဦးဇင်းတို့ရှင်းဝင်သားတဲ့အကောင်းတဲ့စကားလုံးလေးတစ်လုံးပါတယ်အဲ့ဒါကဘာလို့ဆိုတော့အတ္တရူပေနာဆိုတဲ့စကားလုံးပေါ့အတ္တရူပေနာဆိုတာကမိမိရဲ့အကျိုးစီးပွားကိုတကယ်အလိုရှိတဲ့ပုဂ္ဂိုလ်ဆိုလိုတာကကိုယ်ကိုယ်ကိုချမ်းသာစေခြင်းနဲ့အကျိုးရှိစေခြင်းနဲ့ဆိုလို့ရှိရင်မိမိရဲ့စိတ်ကိုတည်နေစောင့်ရှောက်ရမယ်အရာဌာန၄မျိုးပါနော်ဒါလေးကပြည့်တဲ့ဘောတော်လို့အသေးစိတ်နားလည်အောင်ကြိုးစားရမယ်ပေါ့အဲ့တော့ဦးဇင်းတို့တည်နေတာကိုစောင့်ရှောက်ရမယ်ဆိုတဲ့အပိုင်းကိုကြားတော့တရားရဲ့ဤကုန်ပိုင်းမှာတော့ဦးဇင်းတို့အကျင့်တော်ထိုက်တော့ပြောပါမယ်ဘုလုံးလုံးနဲ့ပြောပါတော့ဆိုတော့စောင့်ရှောက်ရမယ်အရာဌာန၄မျိုးဟုတ်လားအဲ့ဒါကိုပြောမယ်နော်အဲ့ဒီစောင့်ရှောက်မယ့်အရာဌာန၄မျိုးတည်းကနံပါတ်၁ဗာပြောတာတော့ဆိုတော့ဗာမေရဇနိယေတုဓမ္မေတုစိတ်တရစ္စီတိအတ္တရူပေနအပ္ပမသောတတိစေတသောအာရခောကရဏီယောရဇနိယေတုမမောဝေကောင်းကောင်းသောဓမ္မေတုအိထာယုံတို့၌ဒေနာယိစိတ်တစိတ်တိမာရစ္စီတမေရှင်းမဖြစ်ပါကြည်တိဣတိဤသို့ရှင်းလားရှင်းနေ၍အတ္တရူပေနမိမိရဲ့အကျိုးစီးပွားကိုတကယ်အလိုရှိသောပုဂ္ဂိုလ်သည်အပမတော်အပမတအကြီးရတော်တတိတတိဒီဟုသောစေတသောတိတ်ဤအရခောသောသောကိုကရဏီယောပြုတင်ကုန်၏။မမောဝင်ကောင်းတဲ့အာယုန်နေလို့ဆိုတဲ့အိဋ္ဌာယုန်ပေါ့။အဲ့ဒီအိဋ္ဌာယုန်ဆိုတဲ့မမောဝင်ကောင်းတဲ့အာယုန်နေနဲ့တွေ့လာတုံလာတဲ့အခါမျိုးမှာငါရဲ့စိတ်ထဲမှာဒီမမောရင်ဆိုတဲ့အရာခ၊ဈာခတရားမဖြစ်ပါလေခြင်းလို့စိတ်ထဲမှာအဲ့လိုစဉ်းစားပြီးတော့ကိုယ်ရိုးရှိမောကိုတကယ်အလိုရှိတဲ့ပုဂ္ဂိုလ်ဟာတတိနဲ့မိမိရဲ့စိတ်ကိုကာကွယ်စောင့်ရှောက်မှုပြုပင်ရမယ်တဲ့သူတို့ပြောရရင်တော့လောဘဖြစ်เสียအာယုံကျုံးလာရင်လောဘမဖြစ်အောင်မိမိရဲ့စိတ်ကိုတတိနဲ့စောင့်ရှောက်ရမယ်ဒီနေရာမှာမြတ်စွာဘုရားကရဇနိယေတုဓမ္မေတုမမောဝင်ကောင်းတဲ့အာယုံမမောဝင်ကောင်းတဲ့အာယုံဆိုတာကဘာလို့လဲဆိုတော့အိခာယုံပေါ့ဒီလိုရူပယုံတဏယုံခန္ဓာယုံရတယုံခုရပယုံဆိုပြီးတော့အာယုံ၅ပါးရှိတယ်ပြည်သူသိပါနော်အဲ့ဒီအာယုံ၅ပါးထဲမှာမမောဝင်ကောင်းတဲ့အိဋ္ဌကန္တမနာပနှစ်သက်ဖွယ်ကောင်းတဲ့မျက်နှာဖွယ်ကောင်းတဲ့အာယုံတွေရှိသလိုအနိဋ္ဌနော် အမြင်ဉာဏ်လို့နေရာမကောင်းတဲ့နှစ်သက်စရာမကောင်းတဲ့မကောင်းတဲ့အရိထာယုံတွေဆိုတာလည်းမရှိဘူးလားရှိတယ်ဒီနေ့မှာဦးဇင်းတို့လောဘစိတ်တရားအာယုံကဘာလို့ဆိုတော့အိထာယုံသမမောဘကောင်းတဲ့အာယုံအဲ့ဒီအာယုံတွေနဲ့တွေ့လာရင်ဒါကတော့ဦးဇင်းတို့ရဲ့ဘဝမမောရည်ဆိုရင်ဆွေးလန်းနေဆိုတဲ့ဇာကသဘောဟာမရှိဘူးလားဖြစ်တယ်အဲ့ဒါကမဖြစ်အောင်မိမိရဲ့စိတ်ကိုသတိနဲ့သာဝယ်ဆောင်ရွက်ဖို့ပြုရမယ်ဒီနေရာမှာပြည်သက်ပေါင်းတော်တော်တော့ကျသောဘုရားကဒီနေရာမှာမက်မောမှုနော်ရဇနိယေတုတံမေတုစိတ်တံမာရစီတိမက်မောတဲ့သဘောကြီးမဖြစ်ဘူးမက်မောတယ်ဆိုတာလောဘပါပဲဒီကုန်ကောက်လို့ရှိရင်လောဘကသူကနာမည်အမျိုးမျိုးရှိတာဟုတ်သူရဲ့ဟိုသဘောတဘာဝမျိုးစုံရှုတော့မျိုးစုံမှနေပြီးတော့ဤပြီးတော့မြတ်စွာဘုရားကသူ့ကိုနာမည်အမျိုးမျိုးချက်ပြီးတော့ဟောတာဒါကြပါစို့ဇာခဆိုတဲ့သူ့ကိုခေါ်တယ်ပေါ့ဒီကိုကောက်ရင်တော့ပါပဲဇာခဆိုတာကဟိုအုတ်ချူလေးပေါ်မှာခြေအောင်ကြီးစွန့်ထင်းသွားတယ်လို့ပြောဆွဲသွားတာဒါမျိုးကိုပါမအောင်လို့ဇာခဒီစားတယ်လို့စားတဲ့လောဘမျိုးကိုကျန်တော့တဏှာလို့အဲ့လိုတောင်းတယ်ဟုတ်လားဒါကြောင့်ပြိတ္တပါဒတော်တို့လောဘဖြစ်တဲ့အာယုံကျုံးလာရင်လောဘမဖြစ်ဘူးဇာခဖြစ်တဲ့အာယုံကျုံးလာရင်ဇာခမဖြစ်ဘူးကျုံးစားအထွေရမယ်တဲ့ဒီနေရာမှာဘာကြောင့်မြတ်စွာဘုရားကဒီဇာခတရားဖြစ်မလာအောင်ကြိုးစားအထုတ်ဖို့ထုံမရတဲ့လေဇာခဖြစ်လာလို့ရှိရင်အမျိုးမျိုးသောရှင်ရမှုတို့ဖြင့်ပင်မနိုင်တဲ့ပူလောင်နိုင်တဲ့အကျိုးမဲ့နိုင်တဲ့ဒါကြောင့်မို့လို့ဇာခမဖြစ်အောင်ထုံမရဒီနေရာမှာဦးဇင်းတို့ပြည်သက်ပေါ်တော်တို့ဇာခဆိုတာနဲ့ပတ်သက်ပြီးတော့အမျိုးသားကအမျိုးသမီးကိုအမျိုးသမီးကအမျိုးသားကိုတတ်မဲ့မောတဲ့သဘောလောက်ကိုသာဇာခလို့နားလည်ထားလို့မကြည့်တော့ဘူးနော်အဲဒီခန္ဓာကိုယ်ရဲ့အပေါ်မှာတက်မဲ့မောတဲ့သဘောရှိတယ်။သူဝါခန္ဓာရဲ့အပေါ်မှာတက်မဲ့မောတဲ့သဘောတွေလည်းရှိတယ်။ဣတိဥစ္စာရဲ့အပေါ်မှာတက်မဲ့မောတဲ့သဘောတွေလည်းရှိလားရှိတယ်။ဒါတွေဟာဇာကပါပဲ။နော်။ဒါကြောင့်ဣဒ္ဓပေါ်သောကောင်တို့အဲဒီဇာကဖြစ်လာလို့ကြည့်ရင်အမျိုးမျိုးသောဆင်းရဲဒုက္ခတို့ဖြင့်ပူလောင်ရနိုင်တယ်အကျိုးမေ့နိုင်တယ်ပေါ့။ဒီချက်နဲ့ပတ်သက်ပြီးတော့ဦးဇင်းတို့အင်ဂုတ္တပါဠိတော်တိက္ကနိပ္ပတ်မှာဇာကကြောင့်တတဝါရီမှာဘယ်လိုရှင်းရဲသွားနိုင်တယ်လဲဆိုတာလေးကိုမြတ်စွာဘုရားအသေးလေးခေါ်လာတာရှိတယ်။ဘာကိနအဘိဓုတောပရိယဒိဏစိတ်တော်အတ္တပြဘာရယပိစေတိတိပရပြဘာရယပိစေတိတိဥပယပြဘာရယပိစေတိတိသေတေကံပိဒုက္ခံသောမနတံပတိသံဝေတိတိဒုတိယဇာကသွားလာပြီဆိုလို့ရှိရင်အတ္တပြဘာရယပိစေတိတိရဲ့ကိုယ်ကိုယ်ကိုရှင်းရဲဖို့အတွက်တန်စီအားထုတ်လာရတဲ့ပရိနိဗ္ဗာန်နားထောင်နေနော်ဒုတိယဇာကတွန်းလာပြီဆိုရင်ဘာလဲလို့ကိုယ့်ကိုယ်ကိုရှင်းရဖို့ဉာဏ်စီအထုတ်လာလေတဲ့သတ္တဝါတိုင်းသတ္တဝါတိုင်းကကိုယ့်ကိုယ်ကိုတော့အချက်ဆုံးဆိုတာလူတိုင်းလက်ခံထားပါတယ်ဟုတ်လားကိုချစ်ပါလေဆိုတဲ့ကိုယ့်ကိုယ်ကိုပဲရှင်းရဖို့အတွက်ဇာကဟာဉာဏ်စီအထုတ်စေတယ်ဒါပေမဲ့ဉာဏ်ရှိရင်ရှိတော့ပြနိုင်ပါလေဒီအကြောင်းအရကိုဟုတ်လားဒါလည်းမကဘူးလေသရဗျာပါရယပိသူတို့ဘာဆင်းရဲဖို့အတွက်လည်းတည်းစိတ္တိချမ်းစီအထုလာတယ်။ဒါကသွားလာလို့ရှိတယ်။စိတ္တိချမ်းစီဒုက္ခသောမနတပရိသဝေယင်တိတဲ့။စိတ်ထဲမှာလည်းပဲအခံရခက်တဲ့ပဒတ်သာလည်းဒုက္ခသောမနတသဘောကိုလည်းခံစားပွားရစီရဲ့။ဒါကဖြစ်လာလို့ရှိတယ်။ဒီချက်လေးကတော့ပြည့်စုံသောတရားတော်ကိုအတိဝိရိယကြည်ကြည်နဲ့အခုတကယ်စိတ်ဓာတ်ဥပဒနာပရိသံကုသများကိုကျိုးစားအထုတဲ့အလေးအလာများတဲ့ပုံစံတွေဆိုရင်ပို့ပြီးတော့သဘောပေါက်တယ်ပေါ့။ဇာခဖြစ်ရတာစိတ်ထဲမှာမတက်တာတဲ့သဘောရှိတယ်ပူလောင်မှုသဘောရှိတယ်ခြင်းတဲ့သဘောရှိတယ်ဆိုတာကိုတုံယုံတုံတတိယံတော့မသိနိုင်ဘူးပေါ့နော်။ဘာကြောင့်လဲဆိုတော့ဦးဇင်းတို့ပုထုရှင်တွေဆိုတာကဒီဇာခဆိုတဲ့တက်မဲ့မောတဲ့သဘောတွေဖြစ်နေရတာကိုပဲသာယာပြီးတော့နေတာတွေကလည်းသိရှိဖို့လားရှိတယ်။ယသောဘုရားကတော့ပြီးတော့မူရင်တော့မို့လို့ဇာခဖြစ်နေတဲ့အခိုက်အတန့်မှာစိတ်ထဲမှာခံရခက်တဲ့သဘောရှိနေတယ်တဲ့ဒါပြောတာ။ဒီအောင်ကြိုးစားဖို့မထိုင်ဘူးလားဒါကြောင့်ဒီတော့ပေါ့တော်ကောင်းတော့ဇာကကျောင်းလာလို့ရှိရင်အဲ့လိုမျိုးအပြစ်ရှိနေပေါ့အပြစ်ဆိုတာမကောင်းမှုဆင်းရဲသွားတဲ့သဘောအကျိုးမဲ့တဲ့သဘောဟုတ်လားဆက်ပြီးတော့မြတ်စွာဘုရားမပြောတာလို့ဆိုတော့ကာယေနဒုတိယံဆိုတဲ့ဝါစာယဒုတိယံဆိုတဲ့မနတဒုတိယံဆိုတဲ့ဒီဇာကကျောင်းလာပြီဆိုလို့ရှိရင်ကာယဒုတိယဆိုတဲ့မကောင်းတဲ့အမှုတွေကိုလည်းပြုမိတတ်တယ်ဝိဓုဒ္ဓိဆိုတဲ့မကောင်းတဲ့အကျိုးတွေကိုလည်းကြုံမိတတ်တယ်။မနောဒုဒ္ဓိဆိုတဲ့မကောင်းတဲ့အကျိုးတွေကိုလည်းကြုံမိတတ်တယ်။ဒါဆိုရင်ဒုညနဲ့ဘဝတွေကိုလည်းရောက်သွားနိုင်တယ်ပေါ့။ဟုတ်လား။ဒါလည်းမကဘူးတဲ့။ကာကိနအဘိဓုတော်ဖိယဒိဏစိတ်တော်။ အတ္တသံတိယထာဝတ္တနပ္ပဇာနာတိပရထံတိယထာဝတ္တနပ္ပဇာနာတိဒါကပြောလာပြီဆိုလို့ရှိရင်အတ္တသံတိမိမိရဲ့အကျိုးစီးပွားကိုလည်းယထာဝတ္တဟုတ်ဒီတိုင်းမှန်ဒီတိုင်းနပ္ပဇာနာတိမသိနိုင်ဘူးမမြင်နိုင်ဘူးလေပရထံတိသူတော်ရဲ့အကျိုးစီးပွားကိုလည်းယထာဝတ္တဟုတ်ဒီတိုင်းမှန်ဒီတိုင်းနပ္ပဇာနာတိသိနိုင်နေတဲ့သဘောမရှိတော့ဘူးသင်သားကပြောနေနော်ဒါကြောင့်ပြည့်တဲ့ဘောဓရဝါလုံးဈာန်သာဖြစ်လာရင်အဲ့လိုအကျိုးမဲ့မိမိတဏ္ဍာမရောက်လာနိုင်တယ်။ဒါကြောင့်မြတ်စွာဘုရားကဈာန်သာဆိုတဲ့ဒီမမောတဲ့သဘောမဖြစ်အောင်တတိနဲ့မိမိရဲ့စိတ်ကိုကာဝယ်မှုပြုရမယ်။ဈာန်သာရန်သူဝင်မလာအောင်ဈာန်သာကြောင့်အန္တရာယ်တွေမတင်ရနိုင်အောင်တတိနဲ့စိတ်ကိုကာဝယ်မှုပြုရမယ်။ဆောင်ရှားမှုပြုရမယ်။ဌာနပတိကိုယ့်ရဲ့စိတ်ကိုတတိနဲ့ဆောင်ရှားမယ်ဆိုတဲ့နေရာမှာဆောင်ရှားမယ်ဉာဏ်ဌာနပေါ့။လေမျိုးပြောမှလည်းကခုတစ်မျိုးတော့လောဘဖြစ်ပြအာယုံကျုံးလာရင်လောဘမဖြစ်အောင်ကျွန်းစားအထုံရတယ်။နောက်ဒုတိယဆောင်းလျှောက်မဲ့အရာဓမ္မကျတော့ဘာပြောတာလို့ဆိုတော့မာမီသောတိဟိတုဓမ္မေတုစိတ်တံဒုတိတိအတ္တရူပိနာအပ္ပမသောတိစေတသောအရခောကရဏိယောသောတိဟိတုသောတာဖြစ်ွယ်ကောင်းဟုသောဓမ္မေတုအနိဋ္ဌာယုံတို့၌အိမာယိစိတ်တံစိတ်တိမဟာသုတိသောတာဖြစ်ပါစေတည်းဣတိဤသို့ရှင်းအားဖြင့်၍အတ္တရူပိနာမိမိရဲ့အကျိုးစီးပွားကိုတည်းအလိုရှိသောပုဂ္ဂိုလ်သည်အပမသောအပမန္တအမိရသောတတိတတိဒီဟုသောစေတသောစိတ်ဤအားဖြင့်ကိုဆောင်းလျှောက်ကိုကရဏီယောပြုခြင်းကုန်၏သောတာဖြစ်ခြင်းအကောင်းနဲ့အာယုန်လေးကျုံးလာပြီသဘာဝမကျတဲ့ကိစ္စတွေတွေ့လာပြီစိတ်တို့ကြောင့်လည်းအနေထားတွေကျုံးလာပြီဆိုလို့ရှိရင်ကိုယ့်ရဲ့စိတ်ထဲမှာဒေါသဆိုတဲ့ဉာဏ်သူဝင်လာပါစေနဲ့လို့စိတ်ထဲမှာအဲ့လိုစဉ်းစားခြင်းပြီးတော့တတိဆိုတဲ့တရားနဲ့မိမိရဲ့စိတ်ကိုကာဝယ်ဆောင်ရှောက်မှုပြုရမယ်။ဒေါသဖြစ်စေရန်ကြုံလာရင်ဒေါသမဖြစ်အောင်ကျူစာအထုတ်ရမယ်။ဘာကြောင့်ဒေါသမဖြစ်အောင်ကျူစာအထုတ်ဖို့မြတ်စွာဘုရားကတိုက်တွန်းနေရတာတော့ထုံးမနေရတာတော့ဒေါသဖြစ်လာရင်လည်းကုလောင်မှုပြင်းမှမှုရှင်းရမှုများစွာသတိပဏ္ဏံကိုရောက်လာလိမ့်မယ်။အဲကြောင့်ဒေါသမဖြစ်ဖို့မြတ်စွာဘုရားကဆုံးမတာဒီနေရာမှာပြည့်တဲ့ပေါ့တော်တို့ဒေါသနဲ့ပတ်သက်ပြီးတော့လည်းဒေါသရဲ့အဖြစ်တွေကိုမြတ်စွာဘုရားကစုံစုံကပြောပေးတယ်ဇာကမှာဟောထားတဲ့ပုံစံအတိုင်းကြီးတို့ဟောတာရှိတယ်ဒေါသဖြစ်လာပြီးဆိုရင်ပုဂ္ဂိုလ်ကိုရှင်ရဲ့ကိုသူတော်ဘာကိုရှင်ရဲ့ကိုအတွက်ဉာဏ်စီအထုလာတယ်စိတ်ထဲမှာခန္ဓာခက်တဲ့ပသက်တာတဲ့ဒုက္ခဒေါမနတာသဘောတွေကိုခံစားရတယ်ကာယတုတ္တဝေဒီတုတ္တမရောတုတ္တဆိုတဲ့ဒုရိုက်တရားတွေကိုလွန်ကျူးမိတဲ့တင်ကိုယ့်ရဲ့အကျိုးစီးပွားတော်ရဲ့အကျိုးစီးပွားကိုမှန်မှန်ကန်ကန်သိတဲ့မြင်တဲ့သဘောကျင်းသွားတယ်။ဒေါသမှလည်းပဲနီးလူမြတ်စွာဘုရားဟောပါတယ်။သို့တော်ဒီနေရာမှာဥရှင်တို့ဒေါသနဲ့ပတ်သက်ပြီးတော့လက်ရှိဒေါသသမောကလိလို့မြတ်စွာဘုရားဓမ္မပါဠိတော်မှာဟောထားတာရှိတယ်။ဒေါသနဲ့တူတဲ့အဖြစ်မရှိလို့ပြောနေရတယ်။ဒေါသဟာအလုံးအဖြစ်ကြီးနေတယ်ပေါ့။ကျေမှာဒေါသဟာအပြစ်ကြီးုံညမကဘူးတကယ်တမ်းကအပြစ်လဲအယုံများပါလေ။အဲဒါကြောင့်ဦးဇင်းတို့အဘုဒ္ဓပါဠိတော်တတ္တကနိဗ္ဗာန်မှာဩဒနာတုတ်တံဆိုပြီးတော့မြတ်စွာဘုရားဟောထားတဲ့တုတ်တံတစ်ခုရှိတယ်။အဲ့ဒီတုတ်တံမှာမြတ်စွာဘုရားကဒေါသရဲ့အပြစ်ကို5မျိုးလောက်ဟောပြထားတာရှိတယ်။ခေါ်တဲ့နေရာမှာသိဝန်သားဝယ်ကောင်းအောင်မြတ်စွာဘုရားကဘယ်လိုဟောပြထားလို့ဆိုတော့ကိုယ်ကိုမုန်းနေတဲ့ဉာဏ်သူတွေကကိုယ့်ရဲ့ဘုံမှာခေါင်းနာနေဘာမှဖြစ်စီခြင်းမှာမဟုတ်ဘူးလေ။မုန်းနေတဲ့ဉာဏ်တို့ဆိုမှတော့မကောင်းတာတွေပဲဖြစ်စီခြင်းမှာပေါ့အဲ့ဒါမုန်းနေတဲ့ဉာဏ်တွေကဖြစ်စီခြင်းတွေမကောင်းတဲ့အကျိုးဟာခုနှစ်မျိုးလောက်ရှိကိုပဲအမြဲတမ်းထွက်နေရှိတဲ့ယောက်ျားမိန်းမတွေရဲ့တဏ္ဍာကိုရောက်လာနေတယ်တဲ့။ဒါမျိုးတော့ပြန်ဟောတာပေါ့လေ။သတိနေဒိဋ္ဌဝေဓမ္မာတပ္ပတခန္ဓာတပ္ပတကရဏာဟောတ္တနာအခိစ္စံတိဒိဋ္ဌိဝံပုရိသံဝါဒိဋ္ဌဝေယံသောမြတ်ဥစ္စတာတို့သပ္ပတကနာယံသူတို့သည်မြတ်အကုံသောသမ္ပတကရဏယံသူအကျိုးပြုလုံမှာဖြစ်ကြကုန်သောတတ္တခုနှစ်မျိုးကုန်သောဓမ္မမကောင်းသောတရားတို့သည်ဘောရဏအမြင့်ထွက်ကြကုန်သောဣတိဝါမိမ္မာတို့၎င်းပုရိသံဝါယောက်ျားတို့၎င်းအာဂိသံတိအပြင်လိုက်၍နေကြကုန်၏ယံသူ၏ယံသူတွေဖြစ်တဲ့ယံသူတွေသဘောကျမယ်ယံသူအကျိုးပြုလုံမှာလို့ဆိုရမယ်မကောင်းတဲ့အကျိုးခုနှစ်မျိုးဟာအမြဲဒေါသထွက်လေထွက်တာရှိတဲ့ယောက်ျားမိန်းမတွေရဲ့ဆန္ဒကိုရောက်လာနေတယ်တဲ့အမြဲဒေါသကြောင့်ဖြစ်ပေါ်လာနေတဲ့မကောင်းတဲ့အကျိုးခုနှစ်မျိုးခုနှစ်မျိုးအဲ့ဒါကိုအရှင်တို့ပြေသက်ပေါ်တော်တော့အသေးသေးကြီးတော့အရှင်ပြောမနေတော့ဘူးဟုတ်လားဘုန်းတော်အရှင်တို့ဒီကိုရိုနာသောတန်ကိုအခြေခံပြီးတော့ဟောထားတဲ့ ရန်သူအကျိုက်လိုက်ကြမှာလားဆိုတဲ့တရားလေးတွေကိုဦးရောဟောတာလည်းရှိတယ်တချို့လည်းပဲနာယူဖို့ပေါ့နာယူဖို့ပေါ့နာယူဖို့ပါလိမ့်မယ်အဲ့ဒါအခုတော့ဦးရှင်တို့စဉ်းစားဖြစ်နေပြီအောင်ဒီတုတ်တံကိုအနစ်ချုပ်ပြီးတော့မင်းမစော်ပြားကြီးကလင်္ကာလေးရေးထားတာရှိတယ်အဲ့ဒီလင်္ကာလေးကိုပဲဦးရှင်ကရုပ်ချုပ်ပြီးတော့အရင်ဆုံးပဲပြောပြမယ်သောတာဟာဘလောက်အပြစ်များကလေးဆိုတာလေးနဲ့ပတ်သက်ပြီးတော့သူကြီးကဘလို့ရေးထားလို့ဆိုတော့ဤဒီလောကဘုံဘဝ၌မိမယောက်ျားမြတ်ထွန်းညာမူထောက်ပြားရင်းွက်ရုပ်ရှင်ပြည့်ဤဒီလောကဒီမှာယောက်ျားပဲဖြစ်ဖြစ်မိမပဲဖြစ်ဖြစ်အမြဲသောတာသာထွက်ခဲ့လေဆိုရင်တော့ထောက်ပြားရင်းွက်ရုပ်ရှင်ပြည့်ဤသောတာထွက်နေတဲ့ပုဂ္ဂိုလ်ကဘလောက်ပဲပြင်ဖို့ပဲချောမောလှပတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်သောတာထွက်နေတဲ့အချိန်မှာတော့စိတ်တည်မရှိမင်္ဂလာမရှိပူပူလောင်လောင်ဖြစ်ပြီးတော့မတင့်မတင့်ဖြစ်နေတာကတော့မတင်ချဘူးလားသင်ကြတယ်သောတာဖြစ်ရင်ရုပ်ပြတာကတော့အမှန်ပဲเนาะဒီဒီလောကဘုံဘဝ၌မိမယောက်ျားမြတ်ထွန်းများမူထောက်ပြားရင်းွက်ရုပ်ရှင်ပြည့်ဤအိစ္ဆဒုက္ခမချမ်းသာဘူးဟောသောတာအားကြီးတဲ့ပုဂ္ဂိုလ်ဟာချမ်းသာတာမအိမ်ရတဲ့ဘူးလေဘဝရဲ့အနာယူတဲ့အချိန်ကိုဆိုရတဲ့အိမ်နေတဲ့အချိန်လေးမှာတော့မသောတာအားကြီးတဲ့ပုဂ္ဂိုလ်ဟာစနေနေပဲအိမ်ရတယ်ဟုတ်လားဒါကိုလည်းပဲစဉ်းစားဆင်ခြင်မှုမလိုဘူးလားဟုတ်တယ်နော်ဤဒီလောကဘုံဘဝ၌မိမယောက်ျားမြတ်ထွန်းများမူထောက်ပြားရင်းွက်ရုပ်ရှင်ပြည့်ဤအိစ္ဆဒုက္ခမချမ်းသာဘူးကျွေရာကိစ္စအဝဝ၌ကောဒဏ်လမှုအမျက်ဆိုးရောင်ကျိုးမဲ့ကိုယ်ဝင်ကျိုးရှိခြင်းလည်းကျိုးဝင်စီလမရှိမှရွှေချော်ပြုံမှကျိုးမများသည်ဟောနမတုအမြဲသောတာကြောင့်ဖြစ်လာမည်မကောင်းတဲ့အကျိုးကဒုတိယသောတာဆောလာပြီးကျိုးရှိရဲ့ကျိုးမရှိတာတွေကိုလည်းကျိုးရှိတယ်လို့ထင်ပြီးမှလည်းသိတယ်အကျိုးရှိတာတွေကိုလည်းအကျိုးမရှိဘူးလို့ခံမိမှားသွားရတယ်။အဲ့လိုဉာဏ်ပညာတွေပေါ်မှပြီးတော့လူမျိုးရာတွေလို့ပြောပြီးပြောရတယ်ပြောရင်းနဲ့ကိုကျိုးကြီးကောင်းကောင်းနေတဲ့တည်းဟုတ်လားသောတာအားကြီးရဲ့အကျိုးမဲ့ရင်းများကြီးဖြစ်နိုင်တယ်။ဒီတုဒ္ဒရဲ့နောက်ပိုင်းမှာပြောဆိုပြောထားတာလေးတစ်ခုအားပြောထားတယ်ဆိုတော့ဒုတိယသောတာထွက်လာပြီဆိုလို့ရှိရင်ဒုက္ခရာဝိယဒုက္ခရာခက်ခဲတဲ့ကိစ္စတွေကိုလွယ်ကူတလုံးမျိုးလုပ်ဖြစ်တယ်တဲ့။နော်ခက်ခဲတဲ့ကိစ္စတွေကဒေါသထွက်နေတဲ့အချိန်မှာလွယ်လွယ်ကူကူလုံနိုင်သွားတယ်ကျိုးနိုင်သွားတယ်။ဒီလိုကမပြောရတော့ဘူးဆိုတော့ပုံမှန်အချိန်မှာမလုံရဲတဲ့အလိုမျိုးကိုဒေါသဖြစ်နေတဲ့အချိန်မှာလုံရဲနေပေါ့။ပုံမှန်အချိန်မှာမပြောရတဲ့စကားမျိုးကိုဒေါသဖြစ်နေတဲ့အချိန်မှာလွယ်လွယ်လေးပြောရဲတယ်။အဲ့ဒါပြီးတော့မှကအဲ့ဒီတထောဝတ္တပတိနဲ့မီးလောင်ခံရတဲ့လူတို့ကုန်နိုင်ရတာ။ဒီလိုအတွေ့အကြုံတွေဒီတိုင်းမှရှိနေတယ်ပါ့။ဟုတ်လား။ဒေါသဖြစ်နေတဲ့အချိန်မှာတော့ဒေါသကလည်းမြောက်ပြန်လာဆိုတော့လုံးပြလိုက်ကြောက်လိုက်ဆိုတော့ကိုကလည်းအဟုတ်ကြီးတင်ပြီးတော့လှုပ်ချလိုက်တယ်ကြောက်ချလိုက်တယ်ပြီးတော့မှတော့မဖြစ်ရတော့နေလို့ပူရရတာဒါကြောင့်ပြည့်တဲ့ပေါင်းတော်ကတော့နံပါတ်3ဒေါသရဲ့အဖြစ်ကိုမြတ်စွာဘုရားဘယ်လိုခေါ်တာတော့ဉာဏ်ပညာတွေပေါင်းမှပြီးတော့လုံးပြီးလို့ရတော့ပြုံးပြီးပြောရတယ်ပြောပြီးတော့အကျိုးမဲ့ဖြစ်လာတတ်တယ်ဟုတ်လားကျူရာကိစ္စအဝဝ၌ကောဒဏ်လွန်မှုအမျက်ဆိုးကြောင့်ကျိုးမဲ့ကိုပင်ကျိုးရှိခြင်းလေရဲ့ကျိုးပင်ရှိလက်မရှိမှရွှေချော်ချော်ပြုံမှကျိုးမများသည်ဩဇာရုပ်လျက်ကုန်တိန်ကျဲ့ရင်မိတ်ဖက်ခြင်းကွာ။နံပါတ်၄အဖြစ်ကတော့ဩဇာရုပ်လျက်ဒေါသအာကြီးတဲ့ပုဂ္ဂိုလ်ဆိုတာအခမ်းအနဲရာဇဝမှုတွေလွန်ကျူးမိတဲ့အတွက်ကြောင့်သူရှာပွေထားတဲ့ဥစ္စာဖြစ်ပြီးတွေကမင်းပါတာတိုင်းတွေကိုရောက်သွားတတ်တယ်။တရားရုံကိုတော်တော်နေရတာနဲ့ပဲကုန်သွားတတ်တယ်။ဥစ္စာဖြစ်ပြီးပြည့်စည်တတ်တယ်ပေါ့။နောက်နံပါတ်၅အဖြစ်ကကုန်တိန်ကျဲ့ရင်ဒေါသအာကြီးတဲ့ပုဂ္ဂိုလ်ဟာတစ်ခါတည်းရင်လူသားတွေမှာကိုယ်ကကိုယ့်ရဲ့ဒေါသကြောင့်အမူအရာတွေဖြစ်စကားတွေမှားပြီးတော့အချက်တကွဲချက်ကွဲတာမျိုးသိခါကြတာမျိုးနာမည်ကောင်းဘုံသတင်းကောင်းတွေချက်ကြည့်တာမျိုးအရှင်ဟုတ်လားရှိတယ်။ဥစ္စာရုပ်လည်းရခုံတိန်ကျင်းနေလက်သက်ခြင်းကွာဒေါသအားကြီးတဲ့ပုဂ္ဂိုလ်ကဒိတ်ကောင်းဆွေကောင်းမရှိတဲ့ဘူးရှိရင်မခံရတဲ့ဘူးချက်မဲ့ချက်မဲ့လို့မရှိဘူးရှိရင်လည်းမခံရတဲ့ဘူးဒေါသအားကြီးတယ်ဆိုမှတော့ကိုယ်လုံးတဲ့သဘောရှိတာဆိုတော့သူနာကိုမယူကမှရေစီမကတ်နိုင်ဘူးပေါ့ဟုတ်လားအဲ့တော့ပြည့်တဲ့ဘုံတော်အောင်လို့ဒေါသအာကြီးရင်ဒီလိုမျိုးအဖြစ်တင်ရှိတယ်ဆိုတာနားလည်ရမယ်။ဩစာရုပ်လည်းရခုံတိန်ကျဲ့ရင်မိဖက်ခြင်းကွာ။ဒေသောခါလီလေးဝံဘေသူရောက်တုံမျိုး၏။ဒေါသအာကြီးရဲ့ဒေါသသမားခန္ဓာကိုယ်ဖြစ်ရှိလို့တည်ပြီးဆိုတာနဲ့ဉာဏ်ရည်နဲ့ပူလောင်တဲ့ဆင်းရဲတဲ့ဘဝတွေကိုလည်းရောက်သွားနေတည်တယ်။ဒေါသရဲ့အဖြစ်ခုနှစ်မျိုးပေါ့။အဲ့လိုဒေါသရောက်ပို့မှာဒီလိုမကောင်းကျိုးတွေကိုခံစားရတယ်ဆိုတာကိုများကိုယ်ကမုန်းနေတဲ့ဇန်တွေကပြည့်ရဲ့နေနေမယ်ဆိုရင်မဖြစ်ကြတော့သဘောကျမှာပေါ့။ဒါကြောင့်မြတ်စွာဘုရားကဒေါသဖြစ်ခြင်းဒီ ဉာဏ်သူသဘောကျမဲ့အချက်တွေကိုလုတ်ပြရန်ရောက်တယ်အကျိုးမဲ့နော်အဲကြောင့်ပြည်သဘောတရားတော်ဒီလင်္ကာလေးကိုသုံးအောင်ဆက်ပြီးတော့နားထောင်ကြည့်မယ်နော်ဒီဒီလောကဘုံဘဝ၌မိမယောက်ျားမြတ်ထွေးများမူပုံပြန်ရင်းွက်ရုပ်ရှင်တဲ့ဤအိစ္ဆဒုက္ခမချမ်းသာဘူးကျူရာကိစ္စအဝဝ၌ကောတသောဘုအမြဲဆိုးကြောင့်ကျိုးမဲ့ကိုပင်ကျိုးရှိခြင်းရဲ့ကျိုးပင်ရှိလက်မရှိမှရွချိုးချောကျုံမှကျုံမများသည်ဥစ္စာရုပ်လည်းခုံတိမ်ချက်ရင်မိတ်သက်ခြင်းကွာတေသောခါလေးလေးဟောပေတို့ရောက်တုံညို့၏ဤတို့ဖြင့်ဘုဒ္ဓဖက်လို့ဟုရန်သူနေခေါင်းအာရကြောင့်လည်းမကောင်းတရားဖုန်ပါလို့ယောက်ျားမိန်းမမြတ်ထွက်ကြသာသူမြတ်သူထာရောက်ဤမှာဘုန်းတော်တမက်ဆက်ဟောပေါ်မြတ်ဒီအမြတ်မထွက်ကြလိမ့်မယ်။ဒါမင်းမဆိုဘုရားကြီးရဲ့နေပါလေပေါ့နော်။ဒါကြောင့်အမြတ်သုံးသာထွက်လာလို့ကျင်ဒီလိုမကောင်းတဲ့အကျိုးတွေကိုယ်ကြီးကိုရောက်လာနိုင်တဲ့အတွက်ကြောင့်မြတ်စွာဘုရားကဒေါသဖြစ်စရာကျုံးလာရင်ဒေါသမဖြစ်အောင်တတိနဲ့ကိုယ့်ရဲ့စိတ်ကိုကာဝယ်ပေးထားရမယ်။ဆောင်ရှောက်မှုပြုထားရမယ်။ဒေါသဖြစ်စရာအာယုဆိုတာလည်းဘဝမှာရှောင်လို့မရပါဘူး။ဟုတ်တယ်ပေါ့လား။သဘာဝမကျတဲ့ကိစ္စတွေစိတ်တိုင်းကြစရာမကောင်းတဲ့အခြေအနေတွေဆိုတာလူလောကကြီးမှာဘယ်လိုလူမျိုးပဲဖြစ်ဖြစ်ရှောင်လို့မရပါဘူးဟုတ်ရဲ့လားဒါကြောင့်ပြည်သက်ပေါင်းသတော်ကောင်းတို့ဒေါသဖြစ်စရာကျုံလာတိုင်းကျုံလာတိုင်းဒီဒေသနာလေးကိုအမှတ်ရပြီးတော့ဩငါဟာအဲ့အကျိုးရှိပါဘူးငါတကယ်အလိုရှိတယ်ဆိုရင်ဒေါသဖြစ်စရာအနေထားတော့တွေ့နေကျုံနေပြီငါဒေါသမရှိအောင်ကျိုးစားမယ်ဆိုတာမျိုးလေးသတိထားဖို့သတိထားဖို့မလိုဘူးလားဆိုတော့နော်ဒေါသဖြစ်เสียမကြုံလို့ဒေါသမဖြစ်เสียမဖြစ်တာဆိုတာကိုအဆင်းမဟုတ်ဟုတ်တယ်မဟုတ်လားဒေါသဖြစ်เสียကြုံနေတဲ့ခြေထဲမှာဒေါသမဖြစ်အောင်ကြိုးစားနိုင်မှာကိုရအဆင်းပေါ့အဆုံးနိုင်မလားဗျာဆိုတယ်နော်ဒါကြောင့်ဒီသဘောကတော့ဒုတိယစိတ်ကိုတတိနဲ့စောင့်ရှောက်ရမယ့်အရာဌာနပါလဲလို့နေရင်ဒေါသဖြစ်เสียကြုံရင်ဒေါသမဖြစ်ဖို့တတိနဲ့စိတ်ကိုကာကွယ်မှုစောင့်ရှောက်ဖို့ပြုရမယ်တကယ်ရှိသွားတယ်နော်နောက်ဆုံးခုမြောက်စိတ်ကိုသတိနဲ့ကာကွယ်ရမယ့်အရာဌာနကဘာလဲဆိုတော့မာနေမောဟနိယေသူဓမ္မေသူစိတ်ဓာတ်ပုံရှိတိအတ္တရူပေနအပမတောသတိစေတသောအာရခောကရဏီယောမောဟနိယေသူတွေ့ဝေဝေကောင်းကုန်သောဓမ္မေသူအိခာယုအနိဋ္ဌာယုတို့၌နေငါ၏စိတ်ဓာတ်စိတ်သည်မာမုံရှိတွေ့ဝေခြင်းဆိုတဲ့ဘောဟတရား၏မဖြစ်ပါ၍ဣတိဤသို့သင်္သာခြင်းဖြင့်အတ္တရူပေနမိမိရဲ့ကျိုးစီးပွားကိုတကယ်အလိုရှိသောပုဂ္ဂိုလ်သည်အပမာဒောအပမာဒအမိယသောတတိတတိဒီဟုသောစေတသောစိတ်ဤအားဖြင့်ကိုစောင့်ရှောက်ကုန်ကရဏီရောပြုသင်ကုန်၏မောဟဖြစ်စီရာအာယုလေးကျုံလာ၏မောဟမဖြစ်အောင်ဒီစိတ်ကိုတတိနဲ့ကာဝယ်စောင့်ရှောက်မှုပြုရပေဟောမောဟဖြစ်စီရာအာယုတဲ့ဒါလေးသိထားတဲ့ထားကြည့်ရင်လေလောဘဖြစ်စီရာအာယုကိုကြတော့ပါပြောတာတော့အိဋ္ဌာယုကောင်းမြတ်တဲ့အာယုဒေါသဖြစ်စီရာအာယုကိုကြတော့အနိဋ္ဌာယုမကောင်းတဲ့အာယုခုမောဟဖြစ်ပေါ်ရာအာယုဆိုတာကြတော့အိဋ္ဌာယုရောအနိဋ္ဌာယုရောနှစ်ခုလုံးဖြစ်နိုင်တယ်။ကောင်းတာနဲ့ပဲတွေ့တွေ့ဘူတာနဲ့ပဲတွေ့တွေ့မောဟဆိုတာဖြစ်နိုင်တယ်။ဒါကြောင့်မောဟကပူပြီးတော့ကျေကျင်းတဲ့သဘောရှိတယ်၊နှိမ့်ဆိုင်တဲ့သဘောရှိတယ်။ပူပြီးတော့ဆုံးသွားတဲ့သဘောလည်းရှိပါတယ်။ဒီမောဟကဒီနေရာမှာပြည့်စုံသွားတော့အောင်လို့ဒီမောဟကဆိုးရဆိုတာနဲ့ပတ်သက်ပြီးတော့ဒီလိုအင်္ဂုတ္တပါဠိတော်တိက္ကံဒီပတ်ထဲမှာဇာကဒေါသမောဟဆိုတဲ့ဒီတရားစုသုံးမျိုးနဲ့ပတ်သက်ပြီးတော့ကိုယ်ပြာချမ်းသာတဲ့ကလေးတွေမျက်စောပြောင်းလာတာရှိတယ်။အဲသိဝန်သားတွေလည်းကောင်းတယ်မှတ်သားကြတယ်ကောင်းတယ်ပေါ့။ဘာပြောတာလဲဆိုတော့ဉာဏ်လို့တဲ့ဇာကဆိုတဲ့တရားကတော့အပြစ်သိတယ်တဲ့။ဒါပေမဲ့လို့သူကဖြည်းမှတောက်တဲ့သဘောရှိတယ်။ဇာကဟာအပြစ်သိတယ်သို့တော့ဖြည်းမှပြောက်တယ်။ဒေါသဆိုတဲ့တရားကတော့အပြစ်ကြီးတယ်တဲ့ဒါပေမဲ့လည်းသူများများတောက်တယ်တဲ့တမျိုးကြီးဆိုးမနေဘူးလားဆိုတယ်နော်လောဘကအပြစ်သေးတော်တယ်လေဒီဒီမှာပြောတယ်ဒေါသကမြန်မြန်ပြောက်တော်တယ်လေအပြစ်အလွန်ကြီးတယ်ဘောဟကျတော့ဘယ်လိုပြောတာလဲဆိုတော့အပြစ်လည်းကြီးတယ်ဒီဒီမှာလည်းပြောက်တယ်တဲ့တတိထားကြမကောင်းဘူးလားညာတော်ဖြင့်ညာကဒေါသကိုပဲဒီကမှာတို့ဦးဇင်းတို့တွေကအာသာတတိထားတယ်နေလို့တွေးရတာဘောဟကိုကျတော့တိတ်တယ်ရောမတွေးဖြစ်ဘူးပေါ့ဒီကံကမောဟကပူပြီးတော့အခြေခံကြဆိုဆိုးနေတယ်လို့ပြောနိုင်မလားဆိုနိုင်တယ်။ဒါကြောင့်လည်းမြတ်စွာဘုရားကအဝိဇ္ဇာဘေးကွေပုပ္ပင်္ဂမအကုသလာဏဓမ္မနာသမာပတ္တိယလို့ခေါ်တာ။မောဟဆိုတဲ့အဝိဇ္ဇာအကုသိုလ်အာလုံးလုံးရဲ့ခေါင်းဆောင်ကြီးဖြစ်တယ်လို့ခေါ်တာ။ဟုတ်လား။ဒါကြောင့်အဝိဇ္ဇာလို့နာမည်ရှိတဲ့ ဒီမောဟဆိုတဲ့တရားကိုလည်းသိထားဖို့မလိုဘူးလားဆိုတယ်ဒီနေရာမှာမောဟဆိုတာကဒေဝေကအလုံးကျေတယ်သူ့ရဲ့ဒေဝေကလည်းအမျိုးမျိုးရှိတယ်ပေါ့ဒီနေရာမှာမောဟနဲ့ပတ်သက်ပြီးတော့ဒေဝီဆိုဘုရားကြီးရေးသားတော်မူခဲ့တဲ့အလင်းကျင်းလေးမှာလေမောဟကိုမာမျိုးတော့ပိုင်ပြီးတော့ပြောတဲ့ဆိုကြီးကအဲ့ဒါလေးဘုဒ္ဓတာမှတ်ရတယ်ဟုတ်လားနောက်တစ်မောဟကဘာပြောတာလဲဆိုတော့ကာမတံမောဟလေကံကံရဲ့အကျိုးကိုသိမြင်နိုင်မှုမရှိတဲ့သဘောကောင်းလာလို့ရင်ကောင်းလာဖြစ်တယ်ဆိုလာလို့ရင်ဆိုလာဖြစ်တယ်ဆိုလာလေးတော့တောင်သူ့မှာမသိဘူးပေါ့အဲ့တော့ဒီသူ့ရဲ့မောဟကကြီးကျယ်တဲ့ပေါင်နေမိုက်တယ်ပေါ့ဒီလိုလူမျိုးတွေကဘာတော့ကကျွန်တော်အများကြီးမသိဘူးလားရှိတယ်ကာမတံမောဟကံကံရဲ့အကျိုးတော့တောင်သိမြင်နိုင်တယ်ဉာဏ်မရှိကြဘူးနောက်ဒုတိယမောဟကဘာလို့ဆိုတော့ဓမ္မတံမောဟလေဓမ္မတဘာဝရည်နဲ့ပတ်သက်ပြီးတော့သူ့မှာဉာဏ်ပညာသိမရှိဘူးဆိုကြပါစို့ဒီသင်္ခါရလောကကြီးမှာရုပ်တဏ္ဍာတ္တရှိတယ်ပုဂ္ဂိုလ်တ attva ဆိုတာတကယ်မရှိဘူးဆိုတာအမှန်ပဲဆိုတော့သူကပုဂ္ဂိုလ်တ attva ရှိတယ်လို့ထင်နေတာရုပ်တဏ္ဍာတ္တကိုပဲပုဂ္ဂိုလ်တ attva လို့ထင်နေတာဟုတ်လားအဲ့လိုမှန်မှန်ရင်ထင်နေတဲ့မောဟမျိုးကိုကြတော့ဓမ္မသံမောဟတရားသဘောတွေရဲ့အပေါ်မှာသူဟာအမြင်မရှင်းဘူးပေါ့ဟုတ်ရဲ့လားဒီကတော့ဦးဇင်းတို့မှာအဲ့ဒီဓမ္မသံမောဟရှိမနေဘူးလားရှိနေတော့နာမရူပပိဋိဒါညာသင်တဲ့အခါတိုင်းအခါတိုင်းမှာဒီဓမ္မသံဃာရှိမနေဘူးလားရှိနေတယ်။နောက်အရှင်တို့တတိယမောဟကျတော့ဘာပြောလို့ဆိုတော့ပစ္စယသံဃာပါလေ။ဒီသင်္ခါရဒုက္ခကြီးမှာဖြစ်နေတဲ့သဘောဝတရားတွေကအကြောင်းရှိလို့ဖြစ်တာ။အကြောင်းကြောင့်ဖြစ်နေတဲ့အကျိုးတရားများတာဖြစ်တယ်တကယ်တမ်းက။သို့တော့အဲ့ဒီအကြောင်းအကျိုးတဘောကိုသူကမသိဘူး။အဲ့ဒီအကြောင်းအကျိုးကိုမသိတဲ့သဘောဝကိုဘာခေါ်လို့ပစ္စယသံဃာသုံးနေပြီနော်။နောက်လေးခုရောက်မောဟကပါလို့ဆိုတော့လက္ခဏာသံမောဟလေ။လက္ခဏာသံမောဟဆိုတာကဒီသင်္ခါရလောကကြီးရဲ့ဒီရုပ်တဲ့နံတတ်တို့ရဲ့လက္ခဏာကြီးသုံးပါးကိုသိမြင်နိုင်တဲ့သဘောမရှိတာ။ဒါကြောင့်ပါလို့ရုပ်တဲ့နံတတ်တို့ရဲ့လက္ခဏာ၃မျိုးရှိတယ်လေ။အနိစ္စရဲ့ဒုက္ခရဲ့အနတ္တရဲ့။ဒီမေရီနားလည်းအောင်ဦးဇင်းတို့တည့်တည့်ပြောကြည့်မယ်ဆိုရင်ဒီခန္ဓာမှာဖြစ်ပေါ်နေတဲ့ဖြစ်ရအကြောင်းရှိလို့ဖြစ်ပေါ်နေတဲ့ဒီရုပ်တဏ္ဍာသဘောဝတရားမျိုးစုံတော့ဟာဘာဖြစ်လာလို့မှကြည်ငဲနေတယ်ဆိုတာမရှိဘူးဟုတ်တယ်မဟုတ်လားဘာဖြစ်လာလို့မှကြည်ငဲနေတယ်ဆိုတာမရှိဘူးဖြစ်ပြီးရင်မရှိတော့ဘူးနော်ဉာဏ်နဲ့မြင်ပြီးပြီးတာပဲကြားတာလည်းကြားပြီးပြီးတာပဲနောက်တစ်ခါမြင်လာရှိမယ်ဆက်ကြလာရှိမယ်သို့တော့အဲ့ဒါလည်းပဲပြီးသွားတာပဲသူ့ကိုလည်းပဲကိုထင်ထားလို့မရဘူးအားဖြစ်လာလို့မှကိုဟာသုတ်ခံရလို့မရအကုန်လက်လွတ်နေရတယ်ပုံဆုံးသွားတာကြီးပျက်စီးသွားတာကြီးပဲဒီကံမှာဖြစ်ချင်တာဖြစ်ပါတယ်ဖြစ်ချင်တာကလည်းမြင်လာကြတာနာနာစားတာဖြစ်တာတွေ့တာဒါနဲ့ပသက်တာဒါကလည်းလွတ်လွတ်လည်းဖြစ်ရမှာမရှိပါဘူးအဲ့ဒီဖြစ်လာတဲ့တရားတွေကဘာဖြစ်လို့မှကြီးနေနေတဲ့သဘောမရှိဘူးအဲ့ဒါကအနိစ္စသဘောနော်အဲ့ဒီအနိစ္စလက္ခဏာယုံ난တို့ရဲ့အဲ့ဒီလက္ခဏာကိုသိရမယ်နားလည်ရမယ်ဒီမြင်ရင်မရှိဘူးဆိုရင်အဲ့ဒါလက္ခဏာသံမောဟ။ယုံတယ်ကဒီလိုမမြင်တဲ့အတွက်ကြောင့်တကယ်တမ်းစဉ်းစားကြည့်မယ်ဆိုရင်အကောင်းမဟုတ်ဘူးဒုက္ခတဘော။ဒီလိုမမြင်တာကိုလည်းမြင်အောင်လုပ်လို့မရ။မကောင်းတာကြီးဖြစ်နေတာကိုလည်းကောင်းအောင်လုပ်လို့မရ။အစိုးမရတဲ့သဘောအနတ္တ။အဲ့ဒီအနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာရဲ့ပုံမှန်ကိုသိမြင်နိုင်လို့မရှိတာကိုပြောဖို့လို့လက္ခဏာသံမောဟဝိပဿနာဉာဏ်ကျင်းတဲ့အချိန်တိုင်းမှာအဲ့ဒီလက္ခဏာသံမောဟရှိနေတယ်ဟုတ်လားနောက်ဦးဇင်းတို့ငါးခုမြောက်ဘောဟာကြတော့ဆွေကြီးကပြောတာလို့ဆိုတော့နိဗ္ဗာန်သံဘောဟာတဲ့နိဗ္ဗာန်ကိုမသိတာစိတ္တလေးပါးကိုထိုးထွင်းပြီးတော့မသိကြသေးတဲ့ပုထုဇဉ်တိုင်းမှာဒီနိဗ္ဗာန်သံဘောဟာဆိုတာရှိနေတယ်နိဗ္ဗာန်ဆိုတာတကယ်တမ်းကတကယ်အရှိတရားပေါ့ပရမတ္ထတရားလေးပါးရှိတဲ့သိတယ်လို့သိပါတယ်စေစေတသိက်ယုံနိဗ္ဗာန်အဲ့ဒီနိဗ္ဗာန်ဆိုတဲ့တရားကြီးရှိပါလက်ခင်နဲ့ဒီကောင်တို့အရှင်တွေကမသိကြဘူးမမြင်ကြဘူး။ဘာလို့မသိမမြင်တာလို့ဆိုတော့သူ့ကိုမသိအောင်မမြင်အောင်ဖုံးကွယ်ထားတဲ့ကိလေသာတရားကြီးရှိနေလို့ဒါအကျဉ်းချင်းလေးပြောတော့ပါဟုတ်လား။ဒါကြောင့်ပြည့်စုံပေါင်းပြီးတော့ဘောမဆိုတာအဲ့လိုနေပင်ကျေတဲ့အလောအပီးကြီးအဆင့်အမျိုးမျိုးရှိနေတယ်ပေါ့။ကမ္မသမောဟဆိုတဲ့ကံကံရဲ့အကျိုးကိုမသိတာ။ဓမ္မသမောဟဆိုတဲ့ဓမ္မတဘာဝပဲရှိတဲ့ပုဂ္ဂိုလ်သတ္တဝါမရှိဘူးလို့မသိတာ။ပစ္စယသံဃောဆိုတဲ့အကြောင်းအကျိုးကိုမသိတာလက္ခဏသံဃောလို့ဆိုရင်အနိစ္စဒုက္ခအနတ္တကိုမသိတာနိဗ္ဗာန်သံဃောလို့ဆိုရင်သစ္စာလေးပါးကိုထုတ်ထွင်းပြီးတော့မသိတာမသိမှုကြီးပဲမျိုးတော့နာမျိုး မောဟနဲ့တည်းခြေပုံကလေးကြောက်ရဟုတ်လားအဲ့ဒီမောဟတွေဖြစ်ပြန်ကျုံလာရင်မောဟမဖြစ်အောင်ဒီလိုရဲ့စိတ်ကိုတည်နေကာဝယ်မှုပြုရမယ်တတိရှိနေတဲ့စိတ်ကမှမောဟမရှိပါဘူးတကယ်တမ်းကလည်းဟုတ်လားအဲ့ဒါလေးကိုအရှင်တို့ပြီးရင်ထပ်တော့ကြောပါမယ်ခုလိုတော့ဒီမှာတော့စိတ်ကိုတည်နေကာဝယ်ရမယ်ဆိုတဲ့နေရာမှာအရာဌာန၄မျိုးတည်းက၃မျိုးပြီးသွားပြီပေါ့အဲ့ဦးရှင်တို့နောက်ဆုံး၄ခုမြောက်စိတ်ကိုသတိနဲ့ကာဝယ်ဆောင်ရှောက်မယ်ဆိုတာကပါတယ်ဆိုတော့ဗာမိမရဏိယေတုဓမ္မေတုစိတ်တံသိတိအတ္တရူပေနအပမတော်သတိစေတသောအရခောကရဏိယောမရဏိယေတုမန္တဝံကျွားဝဲကောင်းကုန်သောဓမ္မေတုအာယုံတို့၌ဒိနာဤစိတ်တံသိတိမာမိတိမန္တဝံကျွားခြင်းမဖြစ်ပါကြေရီဣတိဤသို့ဆင်းရဲခြင်း၍အတ္တရူပေနမိမိရဲ့ကျိုးစီးပွားကိုတကယ်အလိုရှိသောပုဂ္ဂိုလ်၏အပမတော်အပမတာအမည်ရသောတတိတိဒီဟုသောစေတသောစိတ်ဤအရေခေါ်ဆောင်သောကိုပရဏိယောပြုတင်ကုန်၏မန္တဝံကျွားဝဲအာယုတိကျုံးလာရင်မန္တဝံကျွားမှုမဖြစ်အောင်မိမိရဲ့စိတ်ကိုသတိနဲ့ကာကွယ်ရမယ်ဒီနေရာမှာပိဋကပေါ်ကြောင်းလို့မတ္တာဆိုတဲ့စကားလုံးလေးသုံးပြီးတော့ပြန်ဟောရနော်မာရဲ့ဓာတ်ရင်းရဲ့မတ္တာမတ္တဆိုတာဘာလို့ဆိုတော့မန်တက်ဝင်ကြွားတာဘလို့နေသားမျိုးမှာအဖြစ်များတော့ကိုလုံးသမားအချင်းကြီးလာတာမျိုးကိုဘွားမှာအောင်မြင်မှုတွေခိုက်ခလောက်ရလာတာမျိုးဒီဘွားရေးရဒမူရေးရပညာရေးရအစရရခိုက်ခလောက်အချင်းကြီးပြီးတော့သူများထက်စားလာတဲ့အခြေအနေမျိုးအဲ့ဒီလိုအခြေအနေမျိုးမှာဒါကမတော်ဥရရဲ့စိတ်ထဲမှာမန်တက်ကဝင်ကြွားတယ်ဆိုတာမျိုးရှင်းလာတတ်တယ်ရောတကယ်ပြောရရင်အာတောရဟုတ်တယ်ဆိုတဲ့အထင်ဝင်လာတာပေါ့အာတောရဟုတ်တယ်ဆိုတဲ့အထင်ဟာဒီလူတွေတိတ်မဟုတ်ဘူးလို့ဟောထင်တဲ့အထင်ကြီးကိုရောက်မသွားဘူးလားနောက်သွားတယ်ဒါကောင်းလားမကောင်းဘူးကိုကိုကိုမြင့်တင်တယ်သူတို့ဘာကိုသင်ချတယ်ကိုကိုကိုအထင်ကြီးရင်သူတို့ဘာကိုအထင်ပေးတဲ့သဘောဆိုတာဖြစ်လာတယ်ဒါဟာချက်ချင်းကြီးရဲ့လမ်းစားပဲဒါဆက်ဆုပ်ကြအောင်တဲ့သဘောဝတရားတစ်မျိုးပဲဆိုတာတော့အလွန်ထင်ရှားတယ်ဟုတ်တယ်မဟုတ်လားဒါကြောင့်ဒီလိုပေါင်းတူတော်တော်ဘဝမှာအောင်မြင်အောင်အချင်းကြီးအောင်တော့ကြိုးစားကြရပါပါသူတို့အောင်မြင်လာပြီးအချင်းကြီးလာပြီဆိုရင်လည်းမန်တက်ဝင်ကြွားတဲ့သဘောတွေမဖြစ်ဘဲစက်ပြီးတော့ကြိုးစားဖို့ရှင်နေပါလေတဲ့ဟုတ်လားဒီနေရာမှာမန်တက်ဝင်ကြွားခြင်းဆိုတာကလောကီလုံးအပညာရေးတွေကောင်းလို့စီဝါရေးတွေကောင်းလို့နောက်ကျမှရေးတွေလူမှုရေးတွေကောင်းလို့တော့မန်တက်ဝင်ကြွားခြင်းဆိုတာရှိတယ်လို့ဓမ္မနေတယ်မှာလည်းဒီတရားနဲ့ပတ်သက်ပြီးတော့ကြောင့်မန်တက်ဝင်ကြွားတယ်ဆိုတာရှိနိုင်တယ်။ဒါတိထားကြရအလုံးကောင်းတယ်လို့ထင်တယ်။ဟုတ်လား။ဆရာပါတို့ကိုကကိုချင်းဒီလိုက်ရှိရင်ကိုကိုချင်းဒီလိုက်ရှိရဆိုရင်ဒီကလူကကိုချင်းဒီလိုက်မရှိဘူးဆိုရင်ကိုကိုချင်းဒီလိုက်ရှိခြင်းကိုအကြောင်းပြုပြီးတော့အဲ့ဒီကိုချင်းဒီလိုက်မရှိတဲ့သူကိုအထင်သေးတာမျိုးမဖြစ်နိုင်ဘူးလား။ဖြစ်နိုင်တယ်။ကိုမြင့်တင်တာမျိုးအဲ့ဒီလူကိုသိမ့်ချတာမျိုးမဖြစ်နိုင်ဘူးလား။ဖြစ်နိုင်တယ်။အဲ့ဒါမကောင်း။ဆရာပါတို့လည်းတော့ဒီဒေသနာလေးကအလုံးကြီးလုံးတယ်လို့အရင်ကြည့်တယ်မှာခံစားရတယ်။ကိုအရင်တော့တပ်ပူရီတာတုတ်တာဆိုပြီးတော့တုတ်တာတကုန်ရှိတယ်တပ်ပူရီတာဆိုတာသူတော်ကောင်းတို့အိမ်နေရပါတယ်အဲ့ဒီတုတ်တာမှာမြတ်စွာဘုရားကသူယုံမာတို့ရဲ့စိတ်ဓာတ်သူတော်ကောင်းတို့ရဲ့စိတ်ဓာတ်ဆိုပြီးတော့စိတ်ဓာတ်တစ်မျိုးကိုဖွဲ့ချောင်းပြီးတော့အစ်တတော်ဟောထားတယ်အခုရှင်တို့ဟောထားတာလည်းရှိပါတယ်အဲ့ဒီတုတ်တာလေးကိုအစီအမံပြီးတော့သူတော်ကောင်းဆိုဒီမှာဆိုတဲ့ခေါင်းစဉ်လေးတယ်အဲ့ဒီတုတ်တာမှာအနည်းဆုံးကဘာပြောထားလဲဆိုတော့ဟိုရန်တော်တွေကိုဟောထားတဲ့တုတ်တာဖြစ်တဲ့အဲ့ဒီတုတ်တာကဆရာမတို့တဲ့တချို့ရန်တွေကအမျိုးမြတ်တဲ့တရှိပေါ်တဲ့အတိုင်းဝိုင်းကြီးတဲ့နေရာကနေသူတို့ရဟန်းဖြစ်လာတယ်။အဲ့ဒါကိုအကြောင်းပြုပြီးတော့အော်ဒီပြင်းရည်တွေကအမျိုးမြတ်တဲ့ဘွားကလာရမို့ပစ္စည်းပေါ်တဲ့ဘွားကလာရမို့ဘူးလို့တွေးပြီးတော့ကိုမြင့်နေတယ်သူတို့ဘွားကိုသိမ့်ချတယ်။အဲ့ဒါကိုရုပ်မှာသိတယ်ပါတဲ့။သူတို့ဘွားသိတဲ့ရှိတဲ့ပုဂ္ဂိုလ်ကတော့အဲ့လိုမဟုတ်ဘူးတဲ့။အမျိုးပဲမြတ်မြတ်ပစ္စည်းပဲပေါ်ပေါ်အမျိုးမြတ်လို့ပစ္စည်းပေါ်လို့လောဘဒေါသမောဟကုန်တာမဟုတ်ဘူးတဲ့။ဟုတ်လား။ကောင်းကောင်းရှင်းနေမှန်မှန်ရှင်းနေဆိုရင်ဒါတံပိုးရှိတဲ့မျက်လို့ရဖြစ်တယ်လို့နားလည်ပြီးတော့အမျိုးမြတ်ခြင်းဖြစ်ပြီးပေါ်ခြင်းဖြစ်လို့အကြောင်းကြောင့်ဘာမှပုဂ္ဂိုလ်ကိုမြင့်တင်တဲ့သဘောသူတော်ကိုသိချတဲ့သဘောမရှိဘူးအဲဒါသူတော်ကောင်းစီရပါတယ်အဲ့ဒီတည်းမှာရှင်းဝင်သားတဲ့ကောင်းတာကတချို့ရန်နေရသာသတိရဖြစ်တဲ့ဝိနည်းဟောဆောင်နေဟောတချို့ဆိုရင်ဒူရင်အချင်းမြတ်တွေဟောတောင်းရှင်းနေတချို့ဆိုရင်ဈာန်လေးတောင်းကြရတယ်ပေါ့ဒါပေမဲ့အဲ့လိုကောင်းမြတ်တာတွေဖြစ်တဲ့အတွက်ကြောင့်ကိုပဲအဲ့လိုမျိုးမဖြစ်တဲ့ရန်တွေရဲ့အပေါ်မှာအထင်ပေးတယ်၊နှိမ့်ချတယ်၊ကိုယ့်ကိုယ်ကိုမြင့်တင်တယ်ဆိုတာဖြစ်မယ်ဆိုရင်သောတုဇံတွေပဲရလို့နေတယ်။အဲ့ဒါဒီမှာရှင်းတတ်တယ်။နော်။ဘာကြီးပဲဖြစ်လို့နေနေဟ
ဟုတ်လားအဲ့ဒီဖြစ်တာကိုအကြောင်းပြုပြီးတော့ကိုယ့်ကိုယ်ကိုမမြင်ခြင်းကိုသူတော်ကောင်းကိုမနှိမ့်ချဘူးဆိုမှအဲ့ဒါမှတော့သူတော်ကောင်းသိတယ်ခါကြောင့်ပြိဿကောင်းသူတော်ကောင်းလို့ဒါအလွန်စဉ်းစားတယ်ကောင်းတယ်လို့ဥစဉ်ထင်တယ်ဟုတ်လားဘဝမှာတော်အောင်လေးကြိုးစားကြရမှာကောင်းအောင်လေးကြိုးစားကြရမှာတော်ရင်ကောင်းရင်ကြောင့်ပဲမမတက်အောင်လေးကြိုးစားကြရအောင်မှာသံဃာတွေကတော့တစ်ဆင့်ပြီးတစ်ဆင့်ခက်နေတယ်လို့ထင်တာပါပဲဟင်ဒီကကြီးဒီမကြီးကတော်ဖို့လည်းခက်တယ်ကောင်းဖို့လည်းခက်တယ်တော်ရင်ကောင်းရင်ကြောင့်မမတက်ဖို့ကဘိုးတို့တော့ခက်သေးတယ်လို့ပြောနေတယ်နောက်ဦးကြီးမှာဒီမှာဝန်ကလေးတယောက်ရှိတယ်အန်၆ပါးကကုန်လို့ရလို့ခုချီတောင်းတက်နေတယ်အဲဒါသူကသူ့ကိုထုံးမှပါဆိုအေးနင်တော်အောင်လည်းကြိုးစားကောင်းအောင်လည်းကြိုးစားတော့တော်ရင်ကောင်းရင်ကြောင့်လည်းပဲမာနမကြီးအောင်လည်းကြိုးစားအောင်လို့အဲ့ဒါပို့ခက်မဲ့တင်တယ်လို့ပြောတာနော်ဒါကြောင့်ပြည့်တဲ့ဘောတော်တို့ဘဝမှာတော်တဲ့လူကောင်းတဲ့လူဆိုတာအလွန်ကြားပါတယ်။တော်ခြင်းကောင်းခြင်းကြောင့်မမတက်တဲ့လူကဘိုးတို့တောင်းရှာသေးတယ်။အဆုံးနိုင်လို့လား။အဲ့ဒါမှသူတော်ကောင်းစီတဲ့ခြံရံတော့လား။အဲကြောင့်ပြည့်တဲ့ဘောတော်တို့ကိုယ်ဘလို့အနေအထားမျိုးကြီးပဲဖြစ်လို့နေနေမတက်ဖို့ဝန်ကြောင်းဖို့အကြောင်းလေးကျုံနေပြီ။ငါမတက်ဝန်ကြောင်းမှုမရှိအောင်ငါရဲ့စိတ်ကိုသတိနဲ့ငါသိသိနေလို့သတိနဲ့စိတ်ကိုဆောင်းချဖို့မလိုဘူးလား။ဆိုပါလေ။အဲဒါကြောင့်ပြည့်တဲ့ဘောင်တော်တော်တို့တတိနဲ့မိမိရဲ့စိတ်ကိုစောင့်ရှောက်ရမယ်ဆိုတဲ့နေရာမှာအရာဌာနကလည်းမျိုးလေ၄မျိုးလောဘဒေါသမောဟမကြဟုတ်လားဒီတရားတွေဖြစ်စီအကြောင်းကြုံလာတဲ့အချိန်နဲ့အချိန်တိုင်းမှာဒီတရားတွေမဖြစ်အောင်တတိနဲ့မိမိရဲ့စိတ်ကိုစောင့်ရှောက်ရမယ်အဲတော့တတိနဲ့စောင့်ရှောက်ရမယ်ဆိုတာဘယ်လိုစောင့်ရှောက်ရမှာလို့ဟောတရားရဲ့ဤဘုံမှရောက်လာပြီနော်တတိနဲ့စောင့်ရှောက်ရမယ်ဆိုတာဘယ်လိုစောင့်ရှောက်ရမှာလို့တတိပဌာန်းဘာဝနာကိုပွားများသောအဖြစ်ဆောင်ရှောက်ရမှာပါတတိပဌာန်းဘာဝနာကိုပွားများခြင်းဒီတယ်တတိတဲ့မိမိရဲ့စိတ်ကိုဆောင်ရှောက်နေခြင်းဖြစ်တယ်ဘာဒီမလာအောင်ဆောင်ရှောက်တာလို့လောဘဒေါသမောဟမရတရားကြီးမလာအောင်ဆောင်ရှောက်တာပဲအဲ့တော့ဒီနေရာမှာဥစ္စာပေးတဲ့ဘောင်းတော်ကလို့တတိနဲ့ကာဝယ်ဆောင်ရှောက်တဲ့နေရာမှာတတိပဌာန်းတရားကိုပွားများရမယ်လို့အခုဆိုခဲ့တယ်နော်အဲ့တတိပဌာန်းတရားကိုပွားများရမယ်ဆိုတာဘယ်လိုပွားများရမှာလို့ဒါကိုအကျဉ်းဆုံးပြောဖို့တော့အချိန်မလုံလောက်ဘူးပေါ့ဟုတ်လားသို့တော့အချင်းတို့ကလေးအထူးသဖြင့်လူငယ်ပိုင်းလူလက်ပိုင်းနေနားလေဆွဲအောင်နည်းနည်းတော့အရင်ပြောဦးမယ်သတိပဋ္ဌာန်တရားပွားများရဲ့ဆိုတာဘလို့လုံတာတို့ဘလို့အားထုတ်ရတာတို့ဒီသတိပဋ္ဌာန်ဆိုတဲ့ဒီကလုံးလေးကလွန်တရားမှယဉ်ကြီးကျောင်းမှုရှိပြီးသားဒီကလုံးတစ်လုံးပါသတိပဋ္ဌာန်ဘာဝနာကိုပွားများရဲ့ဆိုတာကအနည်းထုတ်ပြောရမယ်ဆိုရင်ကိုယ်ခန္ဓာကိုယ်ဘဝရဲ့သဘောတဘာဝကိုကိုယ်ကိုယ်တိုင်အမှန်တမ်းသိအောင်တတိကိုအဓိကနေရာမှာထားပြီးတော့ကြိုးစားအထောက်တာဟုတ်လားကိုယ်ဘဝကိုယ်ခန္ဓာရဲ့အကြောင်းကိုကိုယ်ကိုယ်တိုင်သိအောင်အမှားတိုင်သိအောင်တတိကိုအဓိကနေရာမှာထားပြီးတော့ကြိုးစားအထောက်တာဒါကြိတ်နေနေဒီအခြေချက်ပြောရမယ်ဆိုရင်ဒီခန္ဓာမှာဖြစ်တဲ့အကြောင်းရှိလို့ဒလက်ပြတ်ဖြစ်ပေါ်နေတဲ့ရုပ်တဘာဝနောက်တဘာဝလို့ဆိုတဲ့တဘာဝတရားမျိုးစုံဖြစ်ပေါ်နေတာလားမရှိဘူးလားရှိတယ်အဲ့ဒီဖြစ်နေတဲ့တရားတွေကိုဘာပဲဖြစ်ဖြစ်ဖြစ်တယ်ဖြစ်တယ်တတိဥတိပြီးတော့တိတိတိတိနေအောင်ကြိုးစားရမယ်ရှုမှတ်တယ်ဆိုတာနဲ့ဒါပါပဲဘောရကွာပါအတိတ်ကအတူတူပဲဘာပဲဖြစ်ဖြစ်ကိုယ့်ရဲ့စိတ်နဲ့တိုင်းတိုင်းသိအောင်ကြိုးစားရမယ်ဟုတ်လားရုပ်ပဲဖြစ်ဖြစ်နာမည်ဖြစ်ဖြစ်ခန္ဓာကလေးပဲဖြစ်ဖြစ်စိတ်ရတာပဲဖြစ်ဖြစ်ဒီတိုင်းကြတာပဲဖြစ်ဖြစ်ဒီတိုင်းမကြတာပဲဖြစ်ဖြစ်ဖြစ်ချင်တာဖြစ်ပါစေဒီခန္ဓာမှာဖြစ်နေတဲ့တရားတွေကိုဖြစ်တယ်ဖြစ်တယ်သိအောင်ကြိုးစားရမယ်နေရာမရွေးရဘူးဘယ်နေရာမှာပဲဖြစ်ဖြစ်အချိန်မရွေးရဘူးဘယ်အချိန်မှာပဲဖြစ်ဖြစ်အနေအထားမရွေးရဘူးဘယ်အနေအထားမျိုးပဲဖြစ်ဖြစ်ဖြစ်နေတဲ့နေရာတွေကိုသိအောင်ကြိုးစားရမယ်ဟုတ်လားအဲ့လိုသိအောင်ကြိုးစားတဲ့နေရာမှာဥစဉ်တော့အပိုးအလုံးမလုံးရဘူးဖြစ်ဆက်ချက်တွေနှုတ်ပယ်ချက်တွေမလုံးရဘူးသူဖြစ်နေတဲ့အတိုင်းလေးအရှိအတိုင်းလေးသိအောင်ကြိုးစားရမယ်ဒီနေရာမှာဥစဉ်တော့ဘာကြီးဆိုဘုရားကြီးရဲ့ဆရာဖြစ်တဲ့အကောင်မင်းမောင်ကြီးတို့ကတရားတော်ကြီးဆိုတာရှိတယ်။အဲ့ဒီဆိုဘုရားကြီးပြောခဲ့တဲ့တရားလေးတွေအလုံးမဟုတ်သားကြရအောင်လို့။အဂတိပဌာန်ဘာဝနာကိုပွားများခဲ့တဲ့ပုဂ္ဂိုလ်တွေအတွက်အများကြီးအထောက်အပံ့ကြံတောင်းရှိတော့။ဆိုကြီးကပြောတော့ဆိုတော့ဖြစ်အောင်လည်းမပြုနဲ့၊ဖြစ်အောင်လည်းမပြုနဲ့ဖြစ်တာဖြစ်တာပြီးပါသေးတယ်။နော်။ဖြစ်အောင်လည်းမလုံနဲ့၊ဖြစ်အောင်လည်းမလုံနဲ့ဖြစ်တာဖြစ်တာပြီးပါသေးတယ်။ဖြစ်အောင်လို့တော့လောဘ၊ဖြစ်အောင်လို့တော့ဒေါသဖြစ်တာဖြစ်တာမသိတော့ဘောဟာတဲ့ကလုံးလေး၆လုံးနဲ့ဘလို့အနှစ်သာရရှိလဲဆိုတာစဉ်းစားကြည့်နော်ဖြစ်အောင်လည်းမလုံးနဲ့ဖြစ်အောင်လည်းမလုံးနဲ့ဖြစ်တာဖြစ်တာပြီးပါကြည့်ဖြစ်အောင်လို့တော့လောဘဖြစ်အောင်လို့တော့ တော့သာဖြစ်တာဖြစ်တာမသိတော့ဟောဟာတယ်ဒါကြောင့်ဒီတော့ဘုရားတို့ဒီခဏလေးအားထုတ်တယ်ဆိုတာဖြစ်အောင်လုပ်တာလည်းမဟုတ်ဘူးဖြစ်အောင်လုပ်တာလည်းမဟုတ်ဘူးဖြစ်ပြနေတာတွေကိုအမှန်တိုင်းသိအောင်ယူလာတာမတွေ့နိုင်ဘူးလားယူနိုင်တယ်ဒီနေရာမှာတတိဦးကြီးပြီးတော့ဖြစ်တဲ့ဖြစ်တဲ့သိအောင်ယူလာတဲ့နေရာမှာဥပမာလူငယ်တွေနားလည်အောင်ကျွယ်ကျွယ်ပြီးရမယ်ဆိုလို့ရှိရဆရာမလို့ဦးကြီးတို့သက်ပွဲတွေကြည့်ပြီးဆိုကြပါစို့သက်ပွဲကြီးတွေကသက်ကုန်ပေါ်မှာကပြအုံတော်ခံနေတဲ့သမင်းသားသမင်းသမီးလူရှင်တို့အသက်ရှိတဲ့တရုတ်ဆောင်တွေကိုကိုကအောက်ကနေထိုင်ပြီးတော့သူတို့လုပ်ကြတာတွေကိုကြည့်မယ်ပေါ့အဲ့လိုကြည့်တဲ့အခါမှာကိုကိုတိုင်းသက်ကုန်ပေါ်ချက်ပြီးတော့တရုတ်ဆောင်တို့လည်းဖြစ်တဲ့အမျိုးမှာပေါ့အောက်ကနေဘယ်လိုတရုတ်ဆောင်လိုက်ပါလားများလို့တရုတ်ဆောင်လိုက်ပါလားလို့လည်းဝမ်းပြီးတော့သူ့ဖက်လို့ရတာလည်းမဟုတ်ဘူးကိုကဘာကြောင့်ဆိုတော့အောက်ကနေကြည့်ကြည့်တဲ့နေရာမှာတော့မျက်ခြေနဲ့ပြတ်တော့ကြည့်ဖို့လုံမယ်ပေါ့ဟုတ်တယ်မြစ်ခေပြတ်သွားရင်ဓာတ်ရင်းကလဲမှာမဟုတ်ဟုတ်တယ်မဟုတ်လားအဲ့လိုပဲဦးဇင်းတို့ပြေးတဲ့ပုံစံတော့ဒါအချင်းချင်းဥမာပြောတာပါဒီခန္ဓာကိုယ်ကြီးဟိုတော့လက်ခုပ်ကြီးပေါ်မှာနော်အမျိုးမျိုးသောပြုဆောင်နေတဲ့သူတွေဒီရုပ်တဏ္ဍာသဘာဝတရားတွေကဖြစ်စီရအကြောင်းရှိလို့ဓလဇတ်သူတို့ဖြစ်ပြကြောင်းနေပြီးတော့ကပြအုံတော်ခံနေကြတယ်လို့ပြောကြပါဘူးဥပမာပြောတာပါဒီခန္ဓာကိုယ်မှာဖြစ်မနေဘူးလားဖြစ်နေတယ်မြင်တာတွေကြားတာတွေနားတာတွေစားတာတွေထိတာတွေတွေးတာတွေအဲ့ဒီ၆မျိုးအဲ့ဒီ၆မျိုးနဲ့ပတ်သက်တဲ့နောက်ဆက်တွဲဒီ၆အုပ်စုပါပဲတကယ်တမ်းကတော့ဟုတ်လားဒါတွေကအမျိုးမျိုးဒီခန္ဓာကိုယ်ကဖြစ်မနေဘူးလားဖြစ်နေတယ်ဘာလို့ဖြစ်တာလဲဆိုတော့ဖြစ်ပြအကြောင်းရှိလို့ဖြစ်တာပေါ့အဲ့ဒီဖြစ်နေတဲ့တရားတွေကိုဥတ္တဝံကပြိပ္ပတ္တတရားကိုအာထုတ်တဲ့ပုဂ္ဂိုလ်ရဲ့တာဝန်ကဘာလို့ရမှာလို့တိနေအောင်ယူလာရမယ်ဟုတ်လားအဲ့လိုတတိဦးစီးပြီးတော့တတိစိတ်စိတ်နဲ့သိအောင်ကြိုးစားမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဉာဏ်ပညာရေးမြင်မာလာနိုင်တယ်ပေါ့သူတဖြင့်ဘယ်လိုမြင်မာလာနိုင်လို့ဆိုတော့ဟောအာခန္ဓာမှာဘာတွေပဲဖြစ်လာလို့နေနေတည်နေတယ်ဆိုတာလည်းတခုမှမရှိပါလားဆိုတဲ့အမြင်ပေါ့အဲ့ဒါအမှန်တရားကိုသိတဲ့ဉာဏ်ရဲ့ဆိုကြောင့်အဲ့ဒါဉာဏ်ပညာပဲတည့်တယ်ပြောရင်အဲ့ဒါဝိပဿနာဉာဏ်မှာပဲဟုတ်ရဲ့လားဒါကြောင့်မိတ္တဘောဓရမလို့တတိအားကြီးလာပြီတတိထားတဲ့အခြေအနေများလာတာနဲ့အမြန်ခန္ဓာမှာဖြစ်နေတဲ့တရားတွေကဘာမှတည်မြဲမှုမရှိပါလားဆိုတာကိုသူရှိရဲ့နည်းနဲ့ဉာဏ်ဖြင့်သင်္ကန်းပဲပေါ့အဲ့ဒီဉာဏ်ပညာတွေရပ်သင်္ကန်းလာတဲ့အမြန်ဒီတော့ဘောတော်ကတော့တော်တော်ကဒုက္ခဒုက္ခမောဟမရတရားတွေကတစ်ချိန်ချင်းနေပါသွားပါလေဟုတ်လားဟောတဲ့တယ်ပြောရရင်တတိထားနေတဲ့အခြေအနေအခြေအနေမှာသောဝတ္တမောဟဗရတရားတွေဟာတကယ်တမ်းကအဲ့ဒီအချိန်မှာတော့ဝန်းကိုမဝန်းနိုင်ဘူး။ဘာဖြစ်လို့လဲ။ဒီစိတ်ကိုတတိကအလုံးစုံဆုံးဖြစ်အောင်ကာဝေထားရင်သွားလျှောက်ထားရည်။စိတ်ဟာတတိရဲ့အပေါင်းလျှောက်အောင်မှရှိနေတယ်။ဒါကြောင့်ကျွန်တော်သတိပဋ္ဌာန်သာယုံမှာတကုဏ္ဏကိယသုတ်တံဆိုပြီးတော့ရှိတဲ့ပေးတယ်လို့ကျောင်းဝါရတယ်။နော်။သိမဲ့ကြည့်ကြအောင်ကဒီလုံးမဲ့ကိုသုတ်သွားတာ။ဒီလိုမျိုးရည်ရည်ကြမှာတိတ်တိတ်ကလေးကဟောဒီလိုမျိုးကတိတ်တိတ်ရည်ရည်ကြတာမှာအရှင်ကလေးပါသွားတာပါတော့တော့ဒီလိုမျိုးကမိုးရင်ဟောငါတို့သာပုံခံနေတာဟောငါတို့သာဉာဏ်ပညာနေတာအာဟာအဖြစ်ရဲ့နေရာမှာမနေမိလို့ဒီလိုအာကိုတိတ်တိတ်ကတုတ်ချင်သွားတာတကယ်လို့ငါအဖရဲ့အပိုင်ကအမွေနဲ့ကိုယ်ပိုင်နေနေမှာငါနေမိတယ်ဆိုရင်တိတ်တိတ်ကငါကိုတုတ်ချင်နိုင်မှာမဟုတ်ဘူးတိတ်တိတ်နဲ့ငါနဲ့ဟာစစ်ထိုးခြင်းမှာဖြစ်လိမ့်တယ်အဲ့တော့ဒီမှာရှိနေတာကကြောက်ပေါ်တာ။ဘောတော့တိတ်တဲ့ကစိတ်ထူတာပေါ့။ခိုင်နေအဖေရဲ့နေရာနဲ့အဖရဲ့နေရာဘယ်နေရာလို့ပြော။အဲ့တော့တိတ်ပြီးတော့ကဟိုထွန်နေတဲ့ထွန်ရက်ထားတဲ့ထွန်ကြီးကြီးတွေရှိတဲ့နေရာအဲ့ဒါငါအဖရဲ့အပိုင်ကအမွေကြီးအဲ့ဒါငါရဲ့ကိုယ်ပိုင်နေနေပဲ။ဒီအဲ့လိုတဲ့မင်းကအဲ့ဒီနေရာပြန်ချမယ်။မင်းကလည်းကောင်လို့ကြည်ရဘူး။သူ့ကိုယ်သူယုံကြည်မှုအပြင်းနဲ့ပေါ့။ဟုတ်လား။အဲ့ဒါနဲ့ဒီလိုမျိုးကလေးကိုပြန်ချတယ်။ဒါကြတော့ဒီလိုမျိုးကထွန်ကြီးကြီးတွေရောက်သွားပြီဆိုတော့ကျွန်ကြီးကဝတ်တက်ပြီးတော့တင်းနဲ့ကိုစင်ခေါ်တယ်နန္ဒကညဉ့်ညဏ်ကအဲဟိုမှာလုံးဝထက်မတွေ့ဘူးပေါ့ဟုတ်လားအဲ့ဒါနဲ့တင်းနဲ့ကစိတ်ဆိုးပြီးတော့အမြင်ကြီးပြန်တက်သွားပြီးတော့အရှိန်နဲ့ပြင်းပြင်းထန်ထန်ထိုးထုတ်မယ်ဆိုအရှိန်နဲ့ရှင်းလာအဲ့ဒီတိတ်နဲ့မကြောက်မကြောက်ကျွန်ကြီးကဝတ်ရနေတယ်ဒီလိုမှကတင်းရဲ့သူ့နားလေးကိုရောက်လာပြီးအလွန်နှိမ့်ကလာပြီးဆိုတော့မှလက်ခဏလေးဆိုတော့ကျွန်ကြီးကလည်းဝင်သွားတယ်ဒါသူ့နေရာသူ့အလွန်ကြမ်းကျင်တယ်ဟုတ်လားအဲ့ဒီတော့သိညာသောချင်းကြီးနဲ့ဒီမှာတက်နေပြီးတော့ကြီးကျယ်တဲ့ဆင်းရဲဒုက္ခကိုကျုံရတယ်မြတ်စွာဘုရားကကြံတော်တွေကိုသတ္တော်ကြီးဟောပြီးတော့ပြတာအဲ့ချင်းသားတို့ကိုယ့်ရဲ့ကိုယ်ပိုင်ဉာဏ်မှာနေရင်အနေချင်းပဲကိုယ့်ရဲ့ကိုယ်ပိုင်ဉာဏ်မှာမနေရင်အနေရှိတယ်ဒါကိုယ့်ရဲ့ကိုယ်ပိုင်ဉာဏ်ဆိုတာသိက္ခာတရားလေးပါကိုပြောတာ သူတို့ဘာနေနေဆိုတာကာမဂုဏ်၅ပါးကိုပြောတာလို့မြတ်စွာဘုရားကအဲ့လိုအဓိပ္ပာယ်ရှင်းနေပြီးတော့ပြောထားတဲ့သုတ်တန်ရှိတယ်ပေါ့ဒါကြောင့်မိစ္ဆာပေါင်းသူတော်ကောင်းတို့ဒီစိတ်ဟာတတိယလက်အောက်မှာတတိယအဆောင်ဆောင်အောက်မှာရှိနေမယ်ဆိုရင်အာလောဘဒေါသမောဟမှာဝင်ရောက်ဖြစ်ဆက်တာကိုခံရရအကြောင်းမရှိဘူးတတိကျင်းလို့သာတဲ့ဒီစိတ်တွေကိုလောဘဒေါသမောဟဆိုတဲ့မရဆိုတဲ့တရားတွေဟာဝင်ရောက်ဖြစ်ဆက်တာဒါကြောင့်မိစ္ဆာပေါင်းသူတော်ကောင်းတို့စိတ်ကိုတတိနဲ့အခါကိုကြည့်ရမယ်ဆောင်ဆောင်မှုကြည့်လာရတယ်ပြုတယ်ဆိုတာဘလို့နည်းနဲ့ပြုရမှာတော့ခန္ဓာမှာဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းတိနေသောအခြင်းစိတ်ကိုသတိနဲ့ကာဝင်ပေးရမယ်။အလိုမယ်ဒီနားလည်းနေခြင်းပါရဲ့နော်။အင်းဒါကြောင့်ဒီခန္ဓာမှာဘာပဲဖြစ်လာဖြစ်လာသတိထားဖို့လိုမယ်ပေါ့။ဟုတ်လား။သတိထားနေတဲ့အချိန်မှာဒီစိတ်ဟာလုံခြုံမှုရှိတဲ့အတွက်ကြောင့်ဒေကင်းနေတဲ့အန္တရာယ်အချိန်မှာမရှိဘူး။အဲ့ဒါဒီသဘောတရားလို့တခုသောတရားကိုဆောက်ရှောက်ပါလို့ဒီနေ့တရားကောင်းခြင်းလေးပြပြတော့ဦးရှင်တို့တနာရီနဲ့15မိနစ်တရားဝင်လုံမြတ်တာပို့ပြီးရင်တနာရီနဲ့15မိနစ်ကွတ်တည်ပါပဲဟုတ်လားဒီတော့ဒါဒေသတော်ကိုပြောလိုက်ပါတယ်ကျောက်ကပြည်သားတစ်ကလုံးလေးတွေကိုပြန်ပြီးတော့ဦးရှင်တို့အထိတ်ထုတ်ကြည့်မယ်နော်နာတဘင်းတတိကြီးကိုဟောထားတဲ့အရခိတသုတ်တာစိတ်ကိုယ်ကမဆောက်ရှောက်ဘူးဆိုရင်ကံတော်မကိုဆောက်ရှောက်ထားတယ်လို့မဆိုနိုင်ဘူးအဲ့ဒါဆိုရင်ကံသုံးပါးဒီရာဂဒေါသမောဟကိလေသာကြီးလို့ဖြစ်ဆိုမယ်။ဒါဆိုရင်ကံသုံးပါးဒီဒုရိုက်တရားလို့ဖြစ်ပုံဆွေးမယ်။အဲ့လိုဆိုရင်သူ့ရဲ့စေဆုံးညာကောင်းသောစေဆုံးညာမဖြစ်နိုင်ဘူး။ဥပမာအိမ်တစ်လုံးကိုကောင်းကောင်းမိုးမထားဘူးဆိုရင်အဲ့ဒီအိမ်ရဲ့အချင်းချင်းတွေအခင်းတွေအခါတွေအကုန်လုံးဟာမိုးရေတွေဆွဲဆွဲဆိုမယ်။ပြီးရင်ဆွေးမယ်ပြီးရင်ဖြိုလဲပြစ်ပြီးသွားမယ်။ဟုတ်လား။ဒါကြောင့်စိတ်ကိုစောင့်ရှောက်ရမယ်။စိတ်ကိုစောင့်ရှောက်ရင်ကံသုံးပါးစောင့်ရှောက်ပြီးသားဖြစ်ခြင်းပန့်ခြင်းနဲ့စင်ခြင်းပဲ။သာကံသူရဲ့တည်ရင်ဒီကောင်းတော်တည်ရင်ဖြစ်မယ်။ဒါကအရဟိတသုတ်တန်ရဲ့အမိချုပ်ပေါ့။နောက်ရပါကြည့်လိုက်တော့။နော်တတိယလေးကဉာဏ်ရှိတာလေဉာဏ်တော်လေး။နော်ဆောင်းလျှောက်ကြရင်များလို့လူထုတ်တဲ့ဉာဏ်လေးက။တစ်ခုလေးကိုသာပြန်ဆောင်းလျှောက်နိုင်တယ်ဆိုရင်ဖြစ်ရလားလို့မြတ်စွာဘုရားအမိရှိပြီးတော့ခေါ်လိုက်တဲ့ခန္ဓာလေးရဲ့အစွမ်းကြောင့်ဟောသူလူမထုတ်ဖြစ်တော့ပဲနဲ့သူရဲ့စိတ်ကိုဆောင်းလျှောက်ရင်းဖြင့်တရားလူတရားများကိုဉာဏ်တော်လာ။ဟုတ်လား။နောက်ဆုံးအကြည့်လို့ပါဆိုလိုက်တော့စိတ်ကိုဘာနဲ့ဆောင်းလျှောက်မလဲတတိနဲ့ဆောင်းလျှောက်မယ်ဘလို့အနေထားမျိုးတွေမဖြစ်အောင်ဆောင်းလျှောက်မှာလေဆောင်းလျှောက်မယ်အရာဌာနကဘယ်လိုမျိုးလို့၄မျိုးလောဘဒေါသမောဟမကြဒီတရားတွေဖြစ်เสียကြုံလာတဲ့အခါမျိုးပါဒီတရားတွေဖြစ်မလာအောင်တတိနဲ့မိမိရဲ့စိတ်ကိုကာဝယ်ဆောင်းလျှောက်မယ်တတိနဲ့ဆောင်းလျှောက်မယ်ဆိုတဲ့နေရာမှာလည်းဘလို့ဆောင်းလျှောက်မှာတော့တတိပဋ္ဌာန်ဘာဝနာကိုပွားများသောအားဖြင့်ဆောင်းလျှောက်မယ်သတိဓမ္မဝနာပေါ်များတယ်ဆိုတာကလေကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းသတိဥသိပြီးတော့တိနေအောင်ကျွမ်းသာအထုံးနေတာဟုတ်ရလားအဲ့လိုအထုံးနေတဲ့မြတ်ကလပ်ပတ်လုံးအထုံးနေတဲ့အချိန်နဲ့အချိန်တိုင်းမှာသတိဆိုတဲ့အဆောင်ရှောက်အောင်မှရှိသောသူစိတ်ဒီအနေကင်းနေဒေကင်းနေဒုက္ခကင်းနေပေါ့ဆက်တိုင်းကြောင့်ပေးသဘောတရားအောင်လို့ဒီကနေ့ညတခုတော်တရားကိုဆောက်ရှောက်ပါဆိုပြီးတော့ဒါဦးဇင်းတို့ပြောလိုက်ပါတယ်။ဘေးတော်ကောင်းသူတော်ကောင်းတို့ဒီတခုတော်တရားလို့ဆိုရတဲ့မိမိတို့ရဲ့စိတ်ကိုတတိလို့ဆိုရတဲ့တိဋ္ဌာန်ဘာဝနာကိုပွားများသောအခြင်းကာကွယ်မှုဆောက်ရှောက်မှုပြုယူပြီးတော့လောဘဒေါသမောဟမရတရားတွေဖြစ်เสียတုန်တိုင်းတုန်တိုင်းလောဘဒေါသမောဟမရတရားတွေမဖြစ်အောင်ကြိုးစားပြီးတော့ကာကွယ်မှုဆောက်ရှောက်မှုပြုနိုင်ကြတယ်။နောက်ဆုံးမိညာပုညမေနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပြီးတဲ့အခါနောက်မိမိရဲ့စင်ကြရတဲ့သူတော်ကောင်းတွေကြည့်ကြပါစေလို့ဒီကနေ့သာသနာပြုဖို့ပြီးတော့တခုတော်တရားကိုစောင့်ရှောက်ပါဆိုတဲ့တရားကိုမေတ္တာပို့ပြီးတော့အဆုံးသတ်ကြရအောင်နော်ဘဝတုသဗ္ဗမင်္ဂလာရထာတို့သဗ္ဗဇေဝတာသဗ္ဗဘုရားတို့ဘာဝေနတရာတိခေဝန်တုတိဘဝတုသဗ္ဗမင်္ဂလာရထာတို့သဗ္ဗဇေဝတာသဗ္ဗဓမ္မတို့ဘာဝေနတရာတိခေဝန်တုတိဘဝတုသဗ္ဗမေင်္ဂလာရထံသဗ္ဗဇေဝတာသဗ္ဗတံဃာတုဘာဝေနတရာတုခီဝတုတိဒေတုမင်္ဂံတေတ္တာနာပိသောပေါင်းတော်ဟောသောတာအာရုံတော်သတ္တဝါအနန္တတို့အားသဗ္ဗမေင်္ဂလာလောကီလောကုတ္တရာကောင်းဆိုသမျှမေင်္ဂလာဝဝတိဘဝတုကောင်းစွာပတိဖြစ်တော်မူကြပါစေတည်းသဗ္ဗဇေဝတာနေရုခနာကုမာစောင့်ကြနေကြကုန်တော်နာမိမိတို့မှာဆောင်ကြနေကြကုန်တော်မူသောတာဝရမိတို့ဘောမှာဆောင်ကြနေကြကုန်တော်ဓမ္မနာကောင်းတာပေါင်းလို့ကနေပြီသက္ကံတို့ကောင်းစွာမတည်ဆောင်လျှောက်တော်မူနိုင်ကြပါစေတည်းသံဃာဝရတို့ဘဝေနခေငါဝါတို့တင်းတို့မကပွင့်တော်မူကြရဲ့သုတတော်ဘုရားရှင် င်းကိုယ်တော်မြတ်တို့ရဲ့သဘောတည်သောအတုဘောတော်တို့ကြောင့်၎င်းသာဝတ္ထမနုဘဝေနအန္တရာဖုန်လေးတဲ့နေပါပြေတိဝိသောတော်ဆရာတော်တရားတော်မြတ်တို့ရဲ့သဘောတည်သောအတုဘောတော်တို့ကြောင့်၎င်းသာဝတ္ထမနုဘဝေနဝေကတာလေးနောပရတာလေးအဝိသောတော်ရှောတော်ရိယသံဃာရှင်မြတ်တို့ရဲ့တော်သီလဝုဒ္ဓဝါဒီကုံပြညာကုံတို့ရဲ့ဖြစ်လို့ဘုရားရဲ့သဘောတည်သံဃာအရှင်ဘုရားရှင်များကောင်းတို့ရဲ့သဘောတည်သောအတုဘောတော်တို့ကြောင့်၎င်းရံရောညမှာပေခါမတိုင်းချင်းရှိတိုင်းချင်းရှိတိုင်းဒုက္ခကိုစိတ်တရားပြန်မှာချမ်းသာခြင်းရှိတာဘုရားဘဝတို့ကောင်းစွာမပြေဖြစ်တော်မူကြပါစေတည်း